Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်ဒီဇင်ဘာလ26ရက်တောက်ကြနေမနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒချမ်းပါရှင်
။မင်္ဂလာနားလည်ခင်ဗျာခင်ဗျာကျွန်တော်ဆံမိုးဝေပါ။ခုနှစ်မှာကြားရမယ်ထူးခြားတဲ့သတင်းတွေထဲမှာဆိုလို့ရှိရင်အကြမ်းဖက်မဲ့ဆိုပြီးတော့ချင်းချောက်တဲ့အတွက် Sony ရုပ်ရှင်ကုမ္ပဏီကရပ်ဆိုင်းထားခဲ့တဲ့ဒီ interview ဆိုတဲ့ရုပ်ရှင်ကားကို American ပြည်တော်စုတပ်ဖွဲ့မှယုံတင်လိုက်ပြီဖြစ်ပါတယ်။ ISC သွေးကြော်တွေဖမ်းဆီးခံထားရတဲ့ Jordan တက်လီမှုရဲ့ဖခင်ကသူ့ရဲ့သားကိုပြန်လွှတ်ပေးဖို့မေတ္တာရပ်ခံလိုက်ပါတယ်။ Christian ရဲ့ဘာသာရေးနေရူးနေမြတ်ဖြစ်တဲ့ Christmas အခါသမျှမှာကမ္ဘာအနှံ့မှာလူတွေပါဝင်ပြီးတော့ဆင်နွှဲနေကြပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကို Document မျိုးသက်နဲ့အတူကြီးညာပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မနေ့ကကြာရောက်တဲ့ Christmas နေ့မှာ American သမ္မတ Barack Obama က
So Merry Christmas everybody. May God bless you all and we wish you and your family a happy and healthy 2015.
အခုလိုနှုတ်ဆက်ဆုတောင်းတဲ့နဲ့အတူကမ္ဘာတဝန်းနဲ့ American ပြည်ထောင်စုမှာ Christmas ပွဲဘယ်လိုဆင်နွှဲကြကြသလဲဆိုတာကိုပြောပြသွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူပဲမကြသေးခင်ကပြီးဆုံးသွားခဲ့တဲ့UNA ခေါ်ညညတော်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ရဲ့ပထမဦးဆုံးအချိန်ညီလာခံကြီးကနေမြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်လို့ဘာတွေဆုံးဖြတ်ချက်ချနိုင်ခဲ့ကြသလဲတခါလက်ဗဒေါင်းတောင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ EITI အဖွဲ့ကိုဘသူတွေကဘာတွေတောင်းဆိုခဲ့ကြသလဲဆိုတာတွေကိုပြောပြသွားဖို့ရှိပါတယ်ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်
အကြမ်းဖက်တိုက်ခိုက်မယ်လို့ချင်းချောက်တဲ့အတွက်ဒီ interview လို့အမည်ပေးထားတဲ့ဟာတာရုပ်ရှင်ဇာတ်ကားကို American တဝမ်းမှာဖြန့်ချီဖို့အစီအစဉ်ကို Sony ရုပ်ရှင်ကုမ္ပဏီကရပ်ဆိုင်းလိုက်တယ်လို့ပြောခဲ့ပြီးသတင်းတစ်ပတ်အကြာမှာကြာတာပရိနေမှာတော့အဲ့ဒီရုပ်ရှင်ကားကို American ရုပ်ရှင်ယုံတွေမှာယုံတင်ပြီးတော့ပြသလိုက်ပါပြီဒီဇာတ်ကားကိုပူးတွဲတုပ်ဆောင်တဦးဖြစ်တဲ့ Seth Rogen နဲ့ပူးတွဲဒါရိုက်တာဖြစ်တဲ့ Evan Goldberg တို့ဟာညတကောင်းရန်အချင်း Los Angeles မြို့ကရုပ်ရှင်ပြပွဲကိုရောက်လာကြပြီးတော့အားပေးတဲ့ပရိသတ်ကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်ရာနဲ့ချီတဲ့တီးတန့်ရုပ်ရှင်ုံကြီးတွေနဲ့ရုပ်ရှင်ယုံငယ်လေးတွေအများပြားရှိတဲ့ယုံတွေမှာ Sony Christmas နေ့မှာပြသဖို့စီစဉ်ထားခဲ့တဲ့အတိုင်းဒီ interview ဇာတ်ကားကိုယုံတင်ပြသခဲ့ကြပါတယ်ဒီဇာတ်ကားဟာ American ထောက်လှမ်းရေးကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုတပ်ဖြတ်ဖို့အတွက်ငှားရမ်းထားတဲ့သတင်းထောက်နှစ်ယောက်ရဲ့အကြောင်းကိုဇာတ်လမ်းဆင်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ် American ပြည်ထောင်စုရဲ့အရှိတ်အချာနယူးယောက်မြို့မှာလည်းကြာတာပရီးနေ့မှာဒီဇာတ်ကားကိုယုံတင်ပြသခဲ့တယ်လို့ရုပ်ရှင်ုံရဲ့မန်နေဂျာကလာရောက်ကြည့်ရှုသူတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်အရေးကြီးတဲ့အကြောင်းကိုပြသခဲ့ကြတာဖြစ်တယ်လို့ပြောဆိုပါရယ်။သူ့ရဲ့ပြောစကားကိုလည်းပရိသတ်အများစုကထောက်ခံခဲ့ပါရယ်။မြောက်ကိုရီးယားနိုင်ငံကတော့ဒီရုပ်ရှင်ကားကိုပြစ်တင်ရှုံ့ချပြောဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်း Sony ရဲ့ Internet Website ကို Cyber တိုက်ခိုက်မှုနဲ့ပြသခဲ့တဲ့ရုပ်ရှင်ယုံတွေကိုအကြမ်းဖက်တိုက်ခိုက်မယ်ဆိုပြီးတော့ချင်းချောက်ခဲ့ပြီးတဲ့နောက်ပြသဖို့အစီအစဉ်ကို Sony ကဖျက်သိမ်းခဲ့တယ်လို့အစကကြေညာခဲ့တာဖြစ်ပါရယ်ခင်ဗျာ။
စီးရီးယားမှာ IS Islamic စစ်သွေးကြော်ရဲ့ဖမ်းဆီးတာကိုခံခဲ့ရတယ်။ဂျော်ဒန်တိုက်နယ်မှုကိုပြန်ပြီးလွှတ်ပေးဖို့အတွက်ဖခင်ဖြစ်သူကပန်ကြားလိုက်ပါတယ်။ဂျော်ဒန်လီတပ်ဘူမုတ်အယ်ကာစီဘာကိုတရားခံအဖြစ်နဲ့မဆက်ဆံဘဲဧည့်သည်တယောက်လိုပဲဆက်ဆံဖို့ဘာသာရေးအစွန်းရောက်အဖွဲ့ကိုဖခင်ဖြစ်သူကပန်ကြားခဲ့တာပါ။မိမိတို့အားလုံးဟာမွတ်စလင်တွေမဟုတ်ဖခင်သခင်ကသူတို့နှလုံးသားမှာမြစ်တာနဲ့ပြည့်အောင်လုပ်ပေးပြီးသားဖြစ်သူကိုသူ့မိသားစုစီကိုပြန်ပို့ပေးဖို့ပြောကြားခဲ့ပါတယ်။ American ဥဆောင်တဲ့ IS Islamic စစ်သွေးကြော်တွေကိုတိုက်ခိုက်ဖို့အတွက် F-16 တိုက်လေယာဉ်နဲ့တောရောက်ခဲ့တဲ့ Jordan လေတပ်ဘူဟာအဖမ်းခံခဲ့ရကြောင်း Jordan အစိုးရကဗိုလ်တပ်ဟူးနေမှာပဲအတည်ပြုခဲ့တာပါ။သူ့လေယာဉ်ဟာစီးရီးယားမြောက်ပိုင်းကတဘုံတွေအခိုင်မာခြေကုပ်ယူခဲ့တဲ့ Recon နေမြေထဲမှာပြတ်ကျခဲ့တာဖြစ်ပါတယ်။လေယာဉ်ပြန်ဟာပြတ်ကျတာဖြစ်ကြောင်း American စစ်တပ်ကအတည်ပြုပေမဲ့ IS Islamic စစ်သွေးကြော်တွေပြစ်ချလို့ပြတ်ကျတယ်ဆိုတာကိုတော့ညင်းဆိုပါတယ်။ IS Islamic စစ်သွေးကြော်တွေကိုလေကြောင်းကနေတိုက်ခိုက်ဖို့အတွက်ပါဝင်တဲ့နိုင်ငံအများပြားထဲမှာ Jordan နိုင်ငံလည်းပါဝင်တာဖြစ်ပါတယ်။
IS Islamic စစ်သွေးကြော်တွေကိုတိုက်ခိုက်ချေမှုန်းရေးမှာပူးပေါင်းဆောင်ရွက်နေမှုတွေကိုတိုးမြှင့်ဖို့အတွက်တူရကီနဲ့အီရတ်ဝန်ကြီးချုပ်တို့ကြားသဘောတူညီခဲ့ကြပါတယ်။တူရကီနိုင်ငံအင်ကာရာမြို့မှာကြာတာပတိနေ့ကပြုလုပ်ခဲ့တဲ့နှစ်ဖက်ကြားဆွေးနွေးပွဲမှာအခုလိုသဘောတူညီမှုရခဲ့တာပါ။အီရတ်အစိုးရအနေနဲ့တူရကီနဲ့တခြားတိုင်းပြည်တွေရဲ့ဆက်လက်ထောက်ခံမှုကိုမျှော်လင့်ထားပါကြောင်းအီရတ်ဝန်ကြီးချုပ်ဟာဒီယာအဗာဒီကပြောဆိုလိုက်ပါတယ်။IS တွေကိုခုခံတိုက်ခိုက်ချေမှုန်းမှုအတွက်အီရတ်နိုင်ငံအနေနဲ့ပါဝင်ပတ်သက်နေတဲ့နိုင်ငံတကာအတိုင်းအဝန်တို့သာတွေမကပါဘူး IS ဟာအကြမ်းဖက်အဖွဲ့အစည်းဖြစ်ပြီးတော့နိုင်ငံတကာကုန်ရဲအဖွဲ့လည်းဖြစ်ပါတယ်ဒါကြောင့် သူတို့ကိုတိုက်ထုတ်တဲ့နေရာမှာနိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေလိုအပ်ပါတယ်လို့မစ္စတာအဘာရီကပြောသွားခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံတကာကကူညီပေးတဲ့စစ်တင်နှန်းတွေစစ်လက်နက်ပစ္စည်းတွေနဲ့လေကြောင်းတိုက်ခတ်မှုတွေလုပ်ပေးဖို့တောင်းခံနေရတာပါလို့လည်းသူကပြောသွားပါတယ်။တူရကီဝန်ကြီးချုပ်ဖြစ်တဲ့အာမက်ဒူဘိုတိုဂလူကလည်းတူရကီအနေနဲ့လှုပ်ပေးနိုင်တာမှန်သမျှကိုပူးပေါင်းလှုပ်ဆောင်သွားဖို့အသင့်ရှိကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမိုဂါဒီရှုနိုင်ငံတကာလေဆိပ်အစွန်မှရှိတဲ့လေတပ်အခြေစိုက်စခန်းကိုအယ်ရှာဘတ်စစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ကိုယ်ဦးသေဆုံးခဲ့ရတယ်လို့အာဖရိကသမဂ္ဂကထုတ်ပြန်ပါတယ်။အယ်ရှာဘတ်တိုက်ခိုက်ရေးတမားတချို့ဟာဆိုမာလီယာစစ်တပ်ယူနီဖောင်းတွေကိုဝတ်ဆင်ပြီးကြာသပတေးနေ့နေ့လယ်မှာအာဖရိကသမဂ္ဂရဲ့လေးတဲ့အခြေစိုက်စခန်းကိုဝင်ရောက်စီးနှင်းခဲ့တာလို့သတင်းထုတ်ပြန်ခဲ့တာပါ။အမီဆောင်လို့လူသိများတဲ့အာဖရိကသမဂ္ဂရဲ့အရေးကြီးတဲ့အခြေခံအဆောက်အအုံကိုတဘုံတွေဝင်ရောက်နိုင်ဖို့အတွက်ကြိုးစားတာလို့ဆိုပါရစေ။ဝင်ရောက်တိုက်ခိုက်သူစစ်သွေးကြော၅ဦး၊အာဖရိကသမဂ္ဂစစ်သား၃ဦးနဲ့ကန်ထရိုက်အလုပ်သမား၂ဦးတေဆုံးခဲ့ရတဲ့ဒီစီးနှင်းမှုကနေအယ်ရှာဘတ်စစ်သွေးကြော၃ဦးကိုလက်ရဖမ်းဆီးခဲ့တယ်လို့ဆိုပါရစေ။အခုတော့လေးတဲ့အခြေစိုက်စခန်းကိုအမီဆောင်တွေကပြန်လည်ထိန်းချုပ်နိုင်ပြီဖြစ်ပြီးပုံမှန်အခြေအနေကိုပြန်ရောက်နေပြီလို့လည်းပြောပါရစေ။အယ်ရှာဘတ်စစ်သွေးကြော်တွေဟာအခြေစိုက်စခန်းမှာကျင်းပတဲ့ Christmas Party ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းပြောပါရယ်။စစ်သွေးကြော်ရဲ့ဘက်ကတော့လူပေါင်း14ယောက်ကိုတပ်ဖြတ်နိုင်ခဲ့တယ်လို့ပြောကြားကြောင်း Reuters သတင်းမှာ El Chabab အဖွဲ့ပြောခွင့်ရရဲ့ပြောကြားချက်ကိုကိုးကားပြီးရေးသားထားပါရယ
်။ UAE American တိုင်းရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ UAE American တန်မြန်မာပိုင်းအစီအစဉ်ကတောက်တန်ဒီနန်နခင်နောက်ဆုံးရနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။ကြာသပတေးနေ့မှာကြောက်တဲ့ခရစ်ယာန်တွေရဲ့ဘာသာရေးနေသူနေမြအခါတည်းဖြစ်တဲ့ Christmas နေ့မှာကမ္ဘာအနှံ့ငါလူတွေပါဝင်ဆင်နွှဲနေကြပါတယ်ဒီနေ့ဟာ Jesus ဖွားမြင်တဲ့နေ့လည်းဖြစ်ပါတယ်စိန့်ပီတာယဉ်ပင်မှာကျင်းပတဲ့ Christmas အခါတည်းကောင်းကြီးပွေးပွဲမှာလူတွေထောင်ထဲချီးပြီးတော့တက်ရောက်ခဲ့ပြီးပုပ်ယဟန်မကြီး Francis ကသူ့ရဲ့ဒုတိယအကြိမ်မြောက် Christmas ကောင်းကြီးပွဲစကားပြောဆိုတဲ့နေရာမှာလူနည်းစုတွေအပေါ်ရရဆက်ဆက်နှိတ်ခွတ်တက်ပြတ်မှုတွေပြုလုပ်ခဲ့တဲ့ IS Islamic အစွန်းရောက်စစ်သွေးကြွတွေကိုဝေဖန်ပစ်တင်လိုက်ပါတယ်IS အဖွဲ့ဟာအခုနှစ်စောစောပိုင်းတုန်းကစီးရီးယားနဲ့အီရတ်နိုင်ငံတွေမှာနေရာတော်တော်များများကိုသိမ်းပိုက်ခဲ့တာလည်းဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးဟာတခြားကမ္ဘာနေရာတွေမှာဖြစ်ပွားနေဆဲဖြစ်တဲ့ပဋိပက္ခတွေရေးခင်းနေတဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုခဲ့ပါတယ်။ယူကရိန်း၊နိုင်ဂျီးရီးယား၊ဗဟိုအာဖရိကသမ္မတနိုင်ငံတွေမှာညှဉ်းနှံမှုရအောင်လှုပ်ကြဖို့နဲ့မကြသေးခင်ကပါကစ္စတန်နိုင်ငံကစာတင်ကြောင်းကိုတိုက်ခိုက်ခဲ့တဲ့တာလီဘန်အဖွဲ့ကိုလည်းဝေဖန်ပစ်တင်လိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာတည်ဆုံးခဲ့ကြတဲ့ကလေးတွေရဲ့ဆွေမျိုးမိဘတွေနဲ့အီဘိုလာရောဂါဝေဒနာကြောင့်တည်ဆုံးခဲ့ရတဲ့လိုင်ဘေးရီးယား၊ဆီယရာလီယွန်နဲ့ဂီနီယာနိုင်ငံသားတွေအတွက်ငြိမ်းချမ်းမှုရရှိဖို့အတွက်ပုပ်ယဟန်မင်းကြီးဖရန်စစ်ကမေတ္တာပို့ဆုတောင်းပေးခဲ့ပါတယ်။ဆုတောင်းပွဲမကျင်းပခင်ပုပ်ယဟန်မင်းကြီးဟာအီရတ်နိုင်ငံကခရစ်ယာန်ဒုက္ခသည်စခန်းကိုဖုံးစစ်ပြီးတော့သူတို့ရဲ့ဘဝတွေအနာဂတ်မှာကောင်းမွန်စွာရှိစေဖို့မျှော်လင့်တဲ့အကြောင်းစကားပြောဆိုခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာရှစ်လကြာဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေအဆုံးသတ်နိုင်မှုအတွက်ယူကရိန်းအစိုးရညှိနှိုင်းရေးမှုတွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးဓမ္မတွေဘက်ကညှိနှိုင်းရေးမှုတွေကြားဆွေးနွေးပွဲဟာအခုထိအပြည့်တစုံတရာမရဘဲနဲ့ပြီးဆုံးသွားပြီဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာဘယ်လာရုစ်မှာကျင်းပတဲ့ဆွေးနွေးပွဲကနေခိုင်ခိုင်မာမာရလာတဲ့ရလဒ်တစ်ခုကတော့တိုက်ခိုက်ရေးဓမ္မ400လောက်ကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးအကျဉ်းသားချင်းအလဲအလှယ်လုပ်ဖို့သဘောတူညီချက်တခုရခဲ့တာပဲဖြစ်တယ်လို့ခွဲထွက်ရေးဓမ္မတွေဘက်ကခေါင်းဆောင်တွေကကြားသပတေးနေ့မှာပြောပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်မြောက်ဖို့အတွက်ရုရှားအရာရှိတွေပြန်ဥရောပက OSCE လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ညှိနှိုင်းရေးမှုတွေပါပါဝင်ပြီးစ조사ကြတာဖြစ်ပါတယ်စက်တမလာထဲမှာချမှတ်ခဲ့တဲ့ပြစ်ခတ်ရစေးခိုင်မာစေဖို့နဲ့တိုက်ခိုက်မှုတွေ short ချနိုင်ဖို့အတွက် UDB ဆွေးနွေးနေကြတာဖြစ်ပါတယ်ယူကရိန်းနိုင်ငံက NATO အဖွဲ့ဝင်ဖြစ်ဖို့အတွက်ဆန္ဒပြင်းပြနေတာဟာဥရောပလုံခြုံရေးအတွက်အန္တရာယ်ဖြစ်စေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးစာဂျီလက်ဗရော့ဖ်ကကြာသပတေးနေ့ရုရှားရုပ်သံမှာပြောကြားခဲ့ပါတယ်ဒါအပြင်အနောက်နိုင်ငံတချို့ကယူကရိန်းရဲ့ NATO အဖွဲ့ဝင်ဖြစ်ချင်တဲ့ဆန္ဒကိုအသုံးပြုပြီးယူကရိန်းမှာပြဿနာတွေဖြစ်ဖို့နဲ့ယူကရိန်းနဲ့ရုရှားတို့ကြားထိတိုက်ရင်ဆိုင်မှုတွေတိုးလာအောင်လုပ်နေတယ်လို့ဆိုပါတယ်ယူကရိန်းရှေ့ပိုင်းခွဲထွက်ရေးဓမ္မတွေကိုရုရှားပံ့ပိုးနေတာမို့ဥရောပ အရှေ့ပိုင်းတခုမှာ NATO တပ်တွေကိုတိုးချဲ့ပြီးချလာခဲ့တာဖြစ်ပါတယ်။ရုရှားဆိုတာကတော့တပုံတွေကိုသူတို့ပန့်ပိုးနေတယ်ဆိုတာကိုညင်းဆိုပါတယ်
။ American ပြည်တော်စုမှာတပ်ခွဲကန်းတစ်ခုရဲ့ဝန်ထမ်းတစ်ယောက်က Ebola ရောဂါပိုးမွားတွေကိုမတော်တဆအဖုံးအကာမပါဘဲနဲ့တနေရာတနေရာကိုတေဆောင်မှုပြုလုပ်ခဲ့မိတယ်လို့ရောဂါထင်းချုပ်ရေးဗဟိုဌာန CDC ကပြောဆိုပါတယ်။ Agency ရဲ့ Atlanta Georgia ဌာနချုပ်မှာအခုသတင်းပတ်စောစောပိုင်းကဖြစ်ပွားခဲ့တာဖြစ်တယ်လို့ဆိုပါရယ်ပမာဏသိပ်မများတဲ့ Ebola virus ပိုးမွားတွေကိုမှားယွင်းပြီးတော့ဓာတ်ခွဲကန်းတစ်ခုကနေတခြားဓာတ်ခွဲကန်းတစ်ခုကိုရွှေ့ပြောင်းမှုပြုလုပ်ခဲ့တယ်လို့ CDC အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါရယ်ပြောင်းရွှေ့ပေးပို့လိုက်တဲ့ဓာတ်ခွဲကန်းမှာ Ebola virus ပိုးကိုကင်တွယ်နိုင်မှုအတွက်ပစ္စည်းကိရိယာတစားပလာတွေတက်ဆင်ထားတာမျိုးမရှိဘူးလို့ဆိုပါရယ်ဒီဓာတ်ခွဲကန်းဝန်တန်းကို Ebola ပိုးကူးစက်နိုင်တဲ့ကာလဖြစ်တဲ့21ရက်စောင့်ကြည့်ကာလဖြစ်သတ်မှတ်အကဲခတ်နေကြောင်းဓာတ်ခွဲကန်းကိုအဝင်ထွက်လုပ်ကြတဲ့တခြားဝန်ထမ်းတချို့အနေနဲ့ကောဗိုင်းရပ်စ်ပိုးမွားကိုတည်ဆောင်သွားတာမျိုးရှိမရှိ CDC ကလေ့လာနေတယ်လို့ဆိုပါတယ်ခင်ဗျာ
။ဟောင်ကောင်မြို့နယ်မှာဗုဒ္ဓဘုရားကလုံခြုံရေးဆိုင်ရာအလုံးပိတ်ကားပေါ်ကနေငွေဆက်ကူထုတ်တွေလွင့်ကျလာတာမို့ကားအသွာလာတွေခက်တရက်ဆိုင်သွားပါတယ်။အသွာလာထူတက်တဲ့ရှင်းလန်းသွားလမ်းမကြီးတစ်လျှောက်လူတွေဟာသူတို့ကားတွေပေါ်ကဆင်းပြီးဆက်ကူငွေဆက်ကူတွေကိုအလူရဲ့လိုက်ကောက်နေတာကိုဟောင်ကောင် TV ကနေပြသခဲ့တာပါ။ဟောင်ကောင်ကဝမ်ချိုင်းရပ်ကွက်မှာနေလစားစားချိန်အခုလိုငွေဆက်ကူတွေပလူပြန်ခဲ့တာပါ။နောက်ပိုင်းလက်နဲ့ပြည့်နဲ့ရဲတွေရောက်လာပြီး Gloucester လမ်းမကြီးကိုပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ငွေဒေါ်လာ2သန်းဘူးလောက်ကိုတော့ပြန်မရတော့ပါဘူး။ဟောင်ကောင်ပတ်စံဒေါ်လာ500တန်းအထုပ်တွေဂိုင်းပြီးထွက်သွားကြတဲ့သူတွေကိုတွေ့နေရပါတယ်။ဟောင်ကောင်ဒေါ်လာ500ဟာ American ဒေါ်လာ65ဒေါ်လာနဲ့ညီမျှပါတယ
်။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကိုလှိုင်းနိုမီတာ32 40နဲ့48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေအရင်ဆုံးတော့မနေ့ကကြာရောက်ခဲ့တဲ့ Christmas နေ့အထိတ်မှကဘာတဝံဆင်နွှဲခဲ့ကြတဲ့အကြောင်းနဲ့စပါမယ်ရှင်ဒီလိုချမ်းရည်လာတဲ့ဆောင်းရာသီမှာမွေးဖွားလာတဲ့သခင်ယေရှုခရစ်တော်ကိုကြိုဆိုတဲ့အနေနဲ့ခရစ်ယာန်ဘာသာဝင်တွေကနေခရစ်မတ်ပွဲတော်ကိုကမ္ဘာတဝန်းမှာဆင်နွှဲကြကြပါရယ်ဒီနေ့ခရစ်မတ်ရဲ့ထူးခြားချက်ကတော့နေရာတော်တော်များများမှာငြိမ်းချမ်းရေးဆုတောင်းသံတွေကလွှမ်းမိုးနေတာပါဗာတီကန်စီးတီးကစိန့်စပီတာယဉ်ပြင်မှာစုဝေးရောက်ရှိနေကြတဲ့ထောင်ပေါင်းများစွာသောသူတွေနဲ့ကမ္ဘာတဝန်းရုပ်မြင့်သံကြားတွေကနေကြည့်ရှုနေကြသူတွေအားလုံးကိုပေါ်ရဲမင်းကြီးဖရန်စစ်ကကောင်းချီးမြတ်တာပို့တာခဲ့တယ်လို့အကျင့်ပြတ်ခြားစားမှုဒုစရိုက်တွေထက်ငိမ့်ညမ်းရေးကပို့ပြီးအားကောင်းတယ်ဆိုတဲ့ဖျားသခင်ရဲ့ဟောကြားချက်ကိုမမေ့ကြဘူးတိုက်တွန်းဟောကြားခဲ့ပါတယ်။ဒါ့အပြင်ကမ္ဘာလက်ခီးသွားတွေလာရောက်လည်ပတ်လည်ရှိကြပြီးတော့ယေရှုခရစ်တော်မွေးဖွားရာနေရာလို့ခရစ်ယာန်တွေယုံကြည်ထားကြတဲ့အရှေ့အလယ်ပိုင်းဂါဇာကမ်းမြောင်ဒေသကဘက်သလဟမ်မှာလည်းခရစ်မတ်ပွဲကိုဆင်နွှဲကြကြပါတယ်။ဘက်သလဟမ်မြို့တော်ဝင်ဗီရာဘပေါင်းကတော့ဒီနေ့ခရစ်မတ်လက်ဆောင်ဖြစ်သူ့အနေနဲ့အဓိကလိုချင်တာကတရားမျှတမှုဖြစ်ပြီးတရားမျှတမှုရှိမယ်ဆိုရင်ငြိမ်းငြိမ်းရေးလည်းရှိနိုင်တယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားကလည်းခရစ်မတ်ပွဲဆင်နွှဲနေကြတဲ့နိုင်ငံတော်ဝန်ကတန်ပေါင်းများစွာသောပြည်သူတွေနဲ့အတူသူ့မိသားစုလည်းဆင်နွှဲနေတယ်လို့အခုလိုပြောကြားခဲ့ပါတယ
်။ So Merry Christmas everybody. May God bless you all and we wish you and your family a happy and healthy 2015.And today our family will join millions across the country.
Crypto ပေါ်မြူဟာတမန်ကလေးတယောက်ဖြစ်မဟုတ်ဘဲနေထိုင်မကောင်းဖြစ်နေသူတွေဒုက္ခရောက်နေသူတွေကိုကူညီဖို့အထူးသဖြင့်ကိုကိုကိုချစ်တယ်လို့တခြားသူကိုချစ်တတ်တဲ့စိတ်မွေးတတ်ဖို့လို့ကဘာကြီးကိုပြောင်းလဲစေခဲ့ဖို့သတင်းစကားပါခဲ့သူတူမွေးဖွားခဲ့တဲ့အခါသမယအဖြစ်ပါဝင်ဆင်နွှဲသွားမှာဖြစ်ပါတယ်။ပျော်စရာခရစ်မတ်အခါသမယအဖြစ်ဖျားသခင်ကောင်းချီးပေးပါစေ။ကျမ်းမှာပျော်ရွှင်တဲ့2015ခုနှစ်ဖြစ်ပါစေလို့လည်းဆုတောင်းပါတယ်
ဒါအပြင်အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့ရောက်ရှိနေကြတဲ့မြန်မာတိုင်းရင်းသားတွေကလည်းဒီနှစ်ခရစ်မတ်မှာတော့ Washington DC ပါဝင်အမေရိကန်ရှေ့ဘက်ခြမ်းပြည်နယ်တွေဖြစ်တဲ့ Florida, Ohio, Colorado, Virginia, Maryland ပြည်နယ်တွေကမြန်မာတိုင်းရင်းသား300နီးပါးလောက်ဟာ Maryland ပြည်နယ် Baltimore မြို့မှာစုဝေးကြပြီးတော့ခရစ်မတ်ပွဲတော်ကိုထူးထူးခြားခြားဆင်နွှဲကြကြပါတယ်။အမေရိကန်နိုင်ငံလုံးဆိုင်ရာမြန်မာခရစ်ယာန်ကက်သလစ်အဖွဲ့ချုပ်ကိုတည်ထောင်သူဆရာဂျွန်ဆိုင်းလုံကတော့ခရစ်တော်မွေးဖွားခြင်းနဲ့ငြိမ်းချမ်းရေးဆက်ဆက်မှုပြီးတော့မြန်မာနိုင်ငံမှာလည်းတဦးနဲ့တဦးမေတ္တာထားပြီးတော့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အခုလိုပြောကြားခဲ့ပါတယ်
။သူမွေးတဲ့အချိန်မှာတရားမင်းကတော့ဒီတိုးချောင်းသားတွေကိုနှုတ်ဆက်တဲ့စကားတန်တယ်ကိုပြောရမယ်ဆိုရင်ဒီကမ္ဘာတစ်ခွင်လုံးမှာရှိနေတဲ့လူသားအားလုံးစိတ်ကောင်းနှလုံးကောင်းရှိတဲ့သူတွေအားလုံးပုံမှာ 您在前期把这些人 message 就去把了，给 Christmas message 了。大家，你那屋那边哪来的国宝给他嘛？喏，可把这窟窿银枪打下部队，银枪进西部这个阿龙个小宝给他嘛，那对进东抓去的。
အလားတူမြန်မာတိုင်းသားတွေအများစုနေထိုင်ရာအိန္ဒိယနာပြည်နယ်ဖော်ဝင်းမြို့မှာလဲခရစ်စမတ်ဆူတောင်းပွဲတွေကလေးတွေကိုအပြန်အလှန်လက်ဆောင်ပေးတာတွေခရစ်စမတ်သခင်တည်ဆို့ဖျော်ဖြေမှုတွေနဲ့ဆင်နွှဲကြကြပြီးတော့ခရစ်စမတ်ရဲ့ငြိမ်းချမ်းရေးအနှစ်သာရနဲ့ပတ်သက်လို့ Burmese Christian Fellowship အသင်းတော်ကသင်းတော်ကိုအက်ဒီဆန်က
ဒီအယောက်စီရန်ရဲ့အသက်တာမှာခရစ်တော်ယူဆောင်လာတဲ့နေသက်ခြင်းနဲ့ခရစ်တော်ရဲ့မေတ္တာကိုရလို့ရှိရင်တော်တော်ငြိမ်းချမ်းဆိုတာရှိတာပေါ့နော်ရောက်စီတိုင်းရဲ့အသက်တာမှာခရစ်တော်ယူဆောင်တဲ့ငင်းသက်ချင်းတကယ်ပဲရတဲ့ဆိုရင်ခရစ်တော်ကပြောလို့ဆိုတော့ तू ကမေတ္တာဖြစ်တယ်။အဲကျွန်တော်ရောက်စီတိုင်းမေတ္တာဖြစ်တယ်တယောက်နဲ့တယောက်နှိမ့်ချခြင်းနဲ့လုပ်မယ်ဆိုရင်ဒါလူမျိုးတစ်မျိုးနဲ့တစ်မျိုးနိုင်ငံနဲ့တစ်နိုင်ငံတကယ်ပဲခရစ်တော်ရဲ့မေတ္တာရတဲ့အခါဆိုရင်ငင်းချမ်းခြင်းရရမှာပေါ့နော်
။တခါအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာနေထိုင်နေတဲ့အဆိုတော်ယန္တနာဦးကလည်းမြမပြည်ငိမ့်ငိမ့်ရင်းနဲ့ပတ်သက်ပြီးအခုလိုဆူတောင်းပေးခဲ့ပါတယ်
။အမအနေနဲ့ကိုအမြဲတမ်းပေါ့နော်သမင်းတလုံးစားလိုက်တိုင်းမှာပေါ့နော်။ကဘာရရဲ့မှာမစားရတဲ့သူများစွာရှိရဲ့စားအမြဲတမ်းတတိရရယ်။ပြီးတော့ကိုကြံကြံမမာနေရတဲ့အချိန်မှာတော့မှအဲ့လိုမျိုးပေါ့နော်။သူများတွေမလုံမချုံနဲ့ထင်းရင်းစွာအမပေါ့နော်။အသက်ဟိုကိုမှဆုံးရှုံးခြင်းနေနဲ့မိသားစုတွေကအဲ့လိုမျိုးပေါ့စီပေးတန်နေနဲ့အဲ့လိုမျိုးပေါ့ဟိုရာတွေကဆူပြီးအဲ့လိုမျိုးအရာတွေအမြဲတမ်းလဲတွေ့နေရတဲ့အခါမှာကိုယ်တောင်တည်းပျော်ရွှင်နေတာထက်ဒီလိုလူတွေအတွက်ပေါ့အများနဲ့စိတ်ထဲမှာဝန်တာထားပြီးတော့ဆူတောင်းပေးရပြီးတော့အခု Christmas လာမယ့်2005ပေါ့နော် Christmas အနေနဲ့အထူးဆူတောင်းအနေနဲ့တော့မြန်မာပြည်တာယာငင်းချမ်းစေခြင်းနဲ့တကယ်ပဲခရစ်တော်အဖြစ်လူတွေလွတ်မြောက်ခြင်းရရှိစေခြင်းနဲ့
နေတော့ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မကြသေးခင်ကဒီ UNA တိုင်းရင်းသားတွေရဲ့ပထမဦးဆုံးအကြိမ်ညီလာခံကြီးကနေငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဘာတွေဆုံးဖြတ်ခဲ့ကြသလဲဆိုတာကိုကြည့်အောင်ပါChristmas မတိုင်ခင်ရက်ပိုင်းကဒီ UNA ခေါ်ညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ရဲ့ပထမဦးဆုံးအကြိမ်3ရက်ကြာကျင်းပခဲ့တဲ့ညီလာခံကြီးအပြီးမှာမြန်မာနိုင်ငံအတွက်အရေးပါတဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်ဖို့ဆုံးဖြတ်လိုက်ပါတယ် UNA ရဲ့မိဖက်နိုင်ငံရေးအင်အားစုတွေဖြစ်တဲ့ပြည်ပခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ UNFC ကလည်း UNA နဲ့လက်တွဲပြီးတော့ Federal ပြည်ထောင်စုပေါ်ပေါက်ဖို့ကိုကြိုးပမ်းသွားမယ်လို့သဘောတူခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါရှင်။
UN ညီလာခံအပြီးမှာထုတ်ပြန်ခဲ့တဲ့အချက်၉ချက်ထဲမှာအရေးကြီးဆုံးလို့ပြောနိုင်တဲ့အချက်ကတော့လက်ရှိမြန်မာနိုင်ငံရေးအတွက်အရေးကြီးနေတဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးဆိုတဲ့ကိစ္စပါ။အကျိုးနိုင်ငံရေးဆွေးနွေးပွဲတွေ UN ကကျင်းပဖို့သဘောတူဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့ UN ရဲ့အတွင်းမှုဖွဲ့ဝင်တွေမှာပါဝင်တဲ့ SNL ထွေထွေတွင်မှုဦးဆိုင်ညွန့်လင်က VOA ကိုအခုလိုရှင်းပြပါရစေ
။အခုစမှတ်လိုက်တဲ့သဘောတူချက်၉ချက်တွေကအချက်တွေပေါ့။အကောင့်တွေပေါ်ရဲ့အနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေအကျိုးဆွေးနွေးပွဲတွေကျတော့လောက်သွားမှာပါ။ရလို့ဆိုရကလုံတဲ့ဒီလိုအတိုင်းကနဲ့ပေါ့နော်အားလုံးပါဝင်တဲ့ဒီတော်စုစင်ကြီးလာတိုင်းတစ်ခုဖြစ်ခဲ့လို့ရှိရင်လည်းပဲကျွန်တော်တို့ဘက်ကဆင်းရဲဖြစ်အောင်အထောက်အပံ့ပြုအောင်အကျိုးဆွေးနွေးပွဲတွေလုပ်တာပါ
UN ညီလာခံနောက်ဆုံးနေ့မှာ UN ရဲ့အဓိကမဟာမိတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ညီညွတ်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ကခေါင်းဆောင်ပိုင်းတွေလည်းဒီကနေ့တက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်မှာအရေးပါတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးတာမကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စတွေကိုအထူးတကလက်တွဲလုပ်ဖို့သဘောတူခဲ့တယ်လို့ UNFCA ရဲ့ခေါင်းဆောင်ပိုင်းတစ်ခုဖြစ်တဲ့ဥက္ကုံကာက VOA ကိုပြောပါတယ
်။ဒီလိုလုပ်ဆောင်မဲ့တိုက်တာအကောင်းပါလား။နော်အကောင်းပါလား။ဒီဖွဲ့စည်းပုံအခြေခံဥပဒေပေါ့ဖက်ဒရယ်စနစ်နဲ့ပတ်သက်တော့လေ့လာမှုတွေဖက်ဒရယ်စနစ်နဲ့အခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမှုတွေအဲ့ဒီမှာလည်းပဲကျွန်တော်တို့ကထည့်သွင်းဝင်ဝင်ပူးပေါင်းဆောင်ရွက်မှုရှိကြပါတယ်။ဒါကြောင့်တပီတော့အရေးတိုင်းပါအရေးနဲ့ကျွန်တော်တို့အဖြစ်ခါရဆေးရေးရနေပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေပွားဖို့လုပ်ငန်းတွေမှာလည်းပဲကျွန်တော်တို့ကလိုအပ်တယ်လို့ထည့်သွင်းဝင်ဝင်ပူးပေါင်းဆောင်ရွက်တော့မှဖြစ်ပါတယ်။
ဆိုရင်ကလာရီတို့ကတော့ UN မှာပါဝင်တဲ့ SNLD ကနိုင်ငံရေးမူပေါင်းတစ်ခုရေးဆွဲထားပြီးတော့ UN ကလည်းဒါကိုလက်ခံထားပြီးဖြစ်ပါတယ် UN ညီလာခံမှာအဲ့ဒီနိုင်ငံရေးမူပေါင်းကိုဆွေးနွေးမယ်ဆိုပြီးတော့လည်းအများကစိတ်ဝင်စားနေတာပါဒါပေမဲ့ UN ညီလာခံမှာဒီနိုင်ငံရေးမူပေါင်းကိုချပြဆွေးနွေးခဲ့တာမရှိခဲ့ပါဘူးဘာကြောင့်လဲဆိုတော့ NCA လို့ခေါ်တဲ့နိုင်ငံလုံးဆိုင်ရာအပြစ်ခတ်စာချုပ်မှာပါလာမန့်မူပေါင်းရေးတိုင်းရင်းသားဖွဲ့တွေစုထားတဲ့နိုင်ငံရေးမူပေါင်းတွေနဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်ဖို့ဒီညီလာခံမှာမဆွေးနွေးတာဖြစ်တယ်လို့ဦးဆိုင်ညွန့်လင်ကပြောပါတယ
်ပထမဆုံးတော့ကျွန်တော်တို့ကနိုင်ငံရေးလူဘာဝဆန်လည်းရေးလိုက်တာပါရေးပြီးရေးနေစီးပြီးမှတင်ပါလေကျွေးနေရမှုလို့အခုလောလောဆယ်တတ်မှတ်လို့ရပါပြီဒီလိုလည်းကျွန်တော်မဖြတ်နေဘူးဘာလို့လဲဆိုတော့ကျွန်တော်ကအပြီးကျွန်တော်ကအပြီးက drop ကို NGE မှာပါတဲ့အချက်လက်တွေနဲ့ကျွန်တော်ညှိနှိုင်းကြည့်သေးတယ်နောက်တစ်ချက်က UNFC ဘက်က framework လည်းကျွန်တော်ရရှိပြီးတော့ညှိနှိုင်းကြည့်သေးပါတယ်အဲ့ဒီ၃ခုညှိပြီးတော့မှကျွန်တော်က drop ထပ်ပါပါ
1990ကာလကတည်ဆောင်ခဲ့တဲ့ပြည်တွင်းခြေစိုက်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့အဓိကစုဖွဲ့ထားတဲ့ UN ညီလာခံမှာမြန်မာနိုင်ငံရေးအတွက်ဆွေးနွေးခဲ့တဲ့အချက်တော်တော်များကိုလက်ခံကြိုဆိုတယ်လို့ဥက္ကုံကာကပြောပါတယ
်။နိုင်ငံလုံးအဖြစ်ကရဆိုင်ရေးသဘောတူစာချုပ်လေးပတ်သက်ပြီးတော့ဆွေးနွေးပွဲတွေဆက်လက်အကောင်အထည်ပေါ်သွားနိုင်ရေးတော့အဲ့ဒါဆွေးနွေးပွဲမြန်မြန်ဖြည့်ရေးပေါ့အဲ့ဒီကအဲ့ဒီလိုကိစ္စမျိုးတွေပေါ့ဒါတွေကိုဦးစားပေးပြီးတော့ဆွေးနွေးကြပါလား။ဘုံရမှာကျွန်တော်တို့ကတရက်ပဲနောက်ဆုံးတရက်ပဲတက်ပြီးတော့အဲ့ဒီတော့ဘောဓာစုစည်းချက်တွေကိုကျွန်တော်တို့ဟိုအလုံးချုပ်နိုင်တဲ့အခြေအနေဖြစ်သွားတာပါလေအဲ့ဒီပုံမှာတော့ကျွန်တော်တို့ဒီအားရကျေနပ်မှုရှိပါ
UN အဖွဲ့ထဲမှာတော့ကချင်အမျိုးသားဒီမိုကရေစီကွန်ရက်ကရင်အမျိုးသားပါတီ KM အမျိုးသားပါတီရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီဇိုမီဒီမိုကရေစီအဖွဲ့ချုပ်မွန်အမျိုးသားပါတီရခိုင်အမျိုးသားပါတီနဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်တို့ပါဝင်တာလည်းဖြစ်ပါတယ်ခင်ဗ
ျကိုအောင်ရဲမမောင်တရင်ပြပုတ်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့လက်ဒေါင်းတောင်ဘက်ကအခြေအနေကိုကြည့်အောင်ပါEITI လို့ခေါ်တဲ့သဘာဝတယံစာတများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့မှအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတဲ့မြန်မာနိုင်ငံရဲ့တယံစာတတူဖော်ရေးလုပ်ငန်းတွေဟာပြည်သူတွေအကျိုးမရှိတဲ့အတွက်အဖွဲ့ဝင်ဖြစ်ကလက်ခံဖို့တင့်မတင် EITI ဘုတ်အဖွဲ့ကတည်တည်ချာချာစဉ်းစားသုံးသပ်ဖို့လိုတယ်လို့အရက်ဖက်အဖွဲ့စည်းတွေကတိုက်တွန်းလိုက်ပါတယ်လက်ရှိလက်ပရောင်းပဋိပက္ခကိုခြေခံပြီးတော့အရက်ဖက်အဖွဲ့တွေစုပေါင်းထားတဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်ဖွဲ့တွေကကြေညာချက်ထုတ်ပြန်ပြီးတော့ပန်ကြားလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOE သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မကြသေးခင်ကမှတဘာဝတွင်းထွက်တယံဇတ်တများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ EITI ရဲ့အဖွဲ့ဝင်ဖြစ်လျှောက်ထားတဲ့မြန်မာနိုင်ငံအနေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုအကန့်အသတ်တွေလှုပ်ဆောင်နေရတဲ့ပတ်သက်လို့ EITI ဘုတ်အဖွဲ့ကိုပြီးခဲ့တဲ့လတွေတုန်းကလည်းတင်ပြထားပြီးဖြစ်တယ်လို့အခုလည်းလက်ပတော်ရေးနဲ့ပတ်သက်လို့တင်ပြဖို့ရှိကြောင်းမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးဝင်းမျိုးသူကပြောဆိုပါတယ
် EITI ရဲ့ချမှတ်ထားတဲ့စံနှုန်းစာနာထဲမှာကျွန်တော်တို့ resource governance ပေါ့နော်တန်ဇာရာတွေကို common ဆိုတာစီမံအုပ်ချုပ်ခြင်းဆိုတာပါတယ်ဆိုတာစီမံအုပ်ချုပ်ခြင်းမှာနှစ်ပိုင်းပါတယ်တစ်ပိုင်းကပေါ်လင်းမြင်တာအောင်လုပ်ခြင်းပေါ့နောက်တစ်ပိုင်းကတော့တာဝန်ယူတာဝန်ခံမှုရှိခြင်းပေါ့အခုကျွန်တော် report တင်နေဆိုတဲ့စင်ကာတာတင်တဲ့ချက်က transparency လုပ်လိုက်ရုံနဲ့ပြီးမသွားဘူးပေါ်လင်းမြင်တာရုံနဲ့တာဝန်ယူတာဝန်ခံမှုကအလိုလျောက်ဖြစ်မလာဘူးဒီနှစ်ခုတွဲသွားမှာဒါလင်းကျွန်တော်တို့ကအသေးပဲရှိမှာပေါ့ဒါနိုင်ငံတကာလည်းပဲမဟုတ်မြန်မာနိုင်ငံမှာအဓိကညှင်းပွားနေတဲ့အချက်ပဲ တို့လည်းပဲပြည်သူအနေနဲ့ကတော့ရိုးရိုးလေးပဲ EIDN လောက်တယ်ဆိုရင်ဆောင်းပြောလို့ဒီတရားစတာအပြည့်အစုံပဲဖြစ်ရမယ်မဖြစ်ဘူးဆိုရင်ဒါလွှမ်းမနေတယ်ပေါ့ဗျာ
EIDN ရဲ့လုပ်ငန်းစဉ်ဟာဟန်ပြလုပ်ငန်းမဟုတ်တဲ့အကြောင်းပြည်သူကိုစိတ်ဖြည့်စည်းဆင်းရဲမှုမဖြစ်အောင်စီမံအုပ်ချုပ်မှုဖြစ်ထွန်းလာအောင်ပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုတွေကိုနိုင်ငံတကာစံချိန်စံညွှန်းနဲ့အညီလှုံ့ဆော်သွားဖို့ဖြစ်တယ်ဆိုပြီးအရက်ဖက်အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ပြည်သူတွေရဲ့ဘိုးဘွားပိုင်မြေတွေဆုံးရှုံးရခြင်းလူမှုစီးပွားရေးအခြေအနေတွေပြည့်ဝရခြင်းအကြိမ်ကြိမ်အင်အားသုံးဖြည့်ရှင်းခြင်းတွေပြည်သူတွေထိခိုက်ဒဏ်ရာရရှိတာတွေဖမ်းဆီးထောင်ချခံရတာတွေနောက်ဆုံးသွေးဆွန်ရတဲ့အထိဖြစ်ရတဲ့စတဲ့လွဲမှားတဲ့တယံဇာတစီမံအုပ်ချုပ်မှုနဲ့တယံဇာတတူဖို့ထုတ်လို့ရေးကဏ္ဍဟာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့လူ့အခွင့်အရေးချိုးဖောက်မှုတွေကိုမီးမောင်းထိုးပြနေတယ်ဆိုပြီးဖော်ပြထားပါတယ်EITI အဖွဲ့ဝင်ဖြစ်လျှောက်ထားတဲ့မြန်မာနိုင်ငံဟာနိုင်ငံသားတိုင်းတရားစရတူဖို့ရင်းနဲ့ပတ်သက်လို့လွတ်လပ်စွာပြောဆိုခွင့်ကိုအနှောက်အယှက်မပြုပါဆိုတာကိုလက်မှတ်ရေးထိုးထားပြီးဖြစ်တယ်လို့ဆိုထားပါဗျ။ EITI စံနှုန်းတွေကိုလေးစားသောအဖြစ်မြေသိမ်းမှုတွေစောင့်ရွက်ဖို့မသင့်ဘူးလို့လည်းဆိုထားပါဗျ။လက်မရောင်းတောင်ကျင်းနီစီမံကိန်းရဲ့ပဋိပက္ခကိုအခြေခံပြီးအစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုတွေလိုအပ်နေသေးကြောင်းကိုဦးဝင်းမျိုးသူကထောက်ပြပြောဆိုပါဗျ။
ဟိုပြည်သူတွေကပဲအကုန်ဖမ်းမနေတယ်ပေါ့ဗျာဒါကြောင့်မလို့မလွဲရှောင်တာလို့ပြရတယ်ဆိုတော့သဘောဖြစ်နေတယ်ဆိုတော့လုံးဝနဲ့နှစ်50 60တုန်းကပြောနေတယ်စစ်တပ်ဂျိုးရရဲ့ပုံစံတိုင်းဖြစ်နေတယ်အဲ့တော့စုံလန်းစစ်စည်းတခုလုပ်နေတဲ့အချိန်မှာတစ်ဖက်ကိုပြစ်တင်ပြောဆိုတာမျိုးကတော့မဖြစ်တင်ဘူးလို့ကျွန်တော်ထင်တယ်လေပေါ်လင်းမြင်သာမှုနဲ့တာဝန်ယူတာဝန်ခံမှုတွေကလိုနေသေးတယ် policy maker တွေကတော့ရှင်းရှင်းဝေအောင်လည်းငါကမှသူကမျက်နှာရအောင်လို့ပြောနေပြီမဲ့ကျွန်တော်တို့ဥပဒေကိုဖယ်ပြီးမျိုးတွေတော့မဟုတ်အစင်စဲအာနာကိုစုတိုင်းခဲ့တဲ့လူတွေရဲ့နော်တော့သူတို့ခုံနေရဲ့ကုမ္ပဏီနဲ့ပတ်သက်ရင်နိုင်ငံတော်ကသူတို့ကိုကြွေးနေရမှာပွက်လင်းမြင်တာမျိုးမရှိဘူးလိုအပ်ချက်တွေရှိတယ်အဲ့အခါမှာပြည်သူတွေကသူတို့ရဲ့စနာတွေတင်ကြတယ်သူတို့ရဲ့ခံစားချက်တွေတင်ကြတဲ့အခါမှာအများအားထိတ်တိတ်တွေ့တာတွေတွေ့တယ်တွေ့တိုင်းလဲဆိုအနေနဲ့လုံလောက်တဲ့ကြိုးပမ်းအားထုတ်မှုကိုယ်ကဖြည့်ရှင်းတာမရှိဘူးအလိုလိုဒီလိုနဲ့ပဲပြီးသွားတယ်ဒါဆိုရင်တော့ကျွန်တော်တို့ EITI လျှောက်ထားတဲ့သဘောကတော့အပေါ်ရန်သဘောမျိုးပဲဖြစ်နေပြီးတော့နှစ်တာရာအပြင်ကျွန်တော်တို့ဒီတရားစရကျင်းစာတွေပြောက်အောင်လုပ်မယ်လုပ်ငန်းစဉ်ကိုမဖော်နိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲကောက်ချက်ချပါတယ်ဗျ
ပြီးခဲ့တဲ့ဇူလိုင်လကမှမက္ဆီကိုနိုင်ငံမှာကျင်းပတဲ့EITI သဘာဝတင်းထွက်တရားစတာများပွင့်လင်းမြင်သာမှုအဖွဲ့ရဲ့ညီလာခံမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောင်းအဖြစ်လက်ခံအတည်ပြုခဲ့တာပါဒီညီလာခံကိုမြမအစိုးရဘက်ကကိုယ်စားလှယ်တွေအရက်ဖက်ဆိုင်ရာအဖွဲ့အစည်းကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ပါတယ်မြမနိုင်ငံအနေနဲ့44နိုင်ငံပါဝင်တဲ့အဲ့ဒီအဖွဲ့ကြီးမှာပူးပေါင်းဖို့လက်မှတ်ရေးထိုးခဲ့ရမှာနိုင်ငံအတွင်းရေနံသဘာဝတန်းငွေ့နဲ့တခြားတွင်းထွက်တရားစတာပစ္စည်းတွေနဲ့ပတ်သက်လို့ EITI ရဲ့စံနှုန်းတွေနဲ့အညီဖော်ထုတ်ကြေညာအသိပေးဖို့ပွင့်လင်းမြင်သာမှုအပြည့်အဝရှိဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်
ရရှိမြတ်မြ2014ခုနှစ်ကုန်ဆုံးလို့2015နှစ်တစ်ကိုဝင်ရောက်လာပါပြီ။ဆယ်စုနှစ်တွေနဲ့ကြာမြန်မာပြည်သူလူထုဒီတောင်းဆိုလှူရှာခဲ့ကြတဲ့လူခွင့်ရောက်ပိုင်ခွင့်တွေအခုဒီ2014ခုနှစ်ထဲမှာဘလောက်ထိခံစားနိုင်ကြပါပြီလဲ။ဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသရရှင်တွေရဲ့အမြင်တွေထင်မြင်ချက်တွေယူဆချက်တွေကိုလည်းသိလိုပါရတယ်။ဒါကြောင့်မလို့ဒီလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။လီလိုက်မှာတဲ့ရဲ့ဆွေးနွေးမှုအခွင့်မတားလို့ရှင်လေမိမိတို့ရဲ့အမြင်ထင်မြင်ယူဆချက်တွေမိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ပြစီကြိုတင်ပြပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမိမြန်းကြမယ်သရရှင်တွေကိုကြိုဆိုပါတယ်
VOE ကနေတောက်ကြနေမနဲ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ26ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင်။အခုဆက်ပြီး9နာရီထိလိုက်နိုမီတာ32 40နဲ့50ပြင်လိုက်လက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုံအင်္ဂလိပ်သင်ကန်းစာစီစဉ်နဲ့အတူကျန်းမာရေးကဏ္ဍကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီကဏ္ဍမှာ virus ကြောင့်ကလေးအုံနောက်ရောင်တက်ခြင်းအကြောင်းကိုတင်ဆက်ထားပြီးတော့ဒီနောက်ပိုင်းထုတ်လွှင့်ပေးမယ်တိုင်းရင်းသတင်းလောကစီစဉ်မှာဆိုရင
်နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကိုစတင်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲတခြားတစ်ဖက်မှာဒီအပြစ်ချရက်တည်းကိုလည်းဆွေးနွေးတော့ဖို့ကျွန်တော်ကအပြိုင်သဘောမျိုးကျွန်တော်က
ပြည်စုံကိုမကြခင်မှာနားဆင်ကြရမှာဖြစ်ပါတယ်အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian 3နှုံးတွေကိုဒေါ်လာလတန်ကတင်ဆက်ထားပါတယ်ရှင်
ဒီနေ့မြန်မာတွေတင်ပြပေးမယ့် EDM အသုံးကတော့
Like Turkey's voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းက LIKE like ကတူရာ TURKEYS Turkey's ကကျစင်တွေ VOTING voting ကမဲပေးတာထောက်ခံတာ FOR 4ကအတွေ့EARLY early ga sora CHRISTMAS christmas ga christmas puedo soro sakwai khun ye dai yai de be ga ro jitsin dui ga christmas so so ja ba si lu su taung ni ja de me pe ni ja de santa pyu ni ja da ni tu ni de so da ba be jitsin da dui go thanksgiving jesu ro ni ne christmas ma akon lai paung sa ja da rose lo sa ja da ဒီလေရှိလေတော့ဂျက်စင်ဘေးကခရစ်စမတ်စောစောကြပါစီလို့ဆူတောင်းလို့ဖြစ်နေတယ်ဆိုရင် EDM ဆိုရဲသူ့ right ဒီဘေးကတော့ကိုဘဝဆုံရှုံရလေအောင်ကိုတိုင်ကမြ мян ဖြစ်ပါစီလို့ဆူတောင်းတာနဲ့တူတယ်လို့အဒီဘေးရပါတယ်တနည်းတော့ကိုဘဝပစ္စည်းအားပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်ကျမတို့မြန်မာမှာတော့ကိုကျမစိုးကိုဖန်တီးတာကိုတည်တွင်ကိုတူးလာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကတော့
If you guys keep drinking and gambling it'll be like turkeys voting for early Christmas
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့ဒေဗေရပါတယ်George Groby de Uma go now to khaw na sin chi cha ya ba
If you guys keep drinking and gambling it'll be like turkeys voting for early Christmas
Ko bo wa song shong ya le ang ko dai nga myan myan phit ba si lu su taung na ti ni do ko bo wa pyesi ya pyesi chang u ti ni de a chei ni go ko ga lek khan ni da go yi nyun pyo chin be lu pyo ma le
Like turkeys voting for early Christmas
lu pyo lu ya ba de အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian 3နှုံးတွေကိုဒေါ်လာလတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်ကျန်းမာရေးကဏ္ဍမှာတော့ virus ပိုးချောင်းကလေးအုံနှောက်ရောင်ယောဂါမြန်မာနိုင်ငံမှာအဖြစ်များတာမတွေ့ရသေးပေမယ့်ဖြစ်လာရင်အသေးပြောက်များတတ်တယ်လို့ကလေးအထုကူတွေကဆိုပါတယ်ဒီ virus ပိုးအများစုကိုသေစေတဲ့ဆေးမရှိတာကြောင့်ကာကွယ်ဆေးထိုးကာကွယ်ဖို့နဲ့ဆော့ဆော့ကုသနိုင်မှုကအရေးကြီးပါတယ်ဆော့ဆော့သိဖို့ခက်ပေမဲ့ဘယ်လက္ခဏာတွေကိုစောင့်ကြည့်သင့်တယ်လဲဒီအကြောင်းကိုတော့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင်
ကဲပမောခဒေါက်တာစောဝင်းခင်ဗျာကလေးတွေဖြားပြီးတက်တဲ့နေရာမှာကိုအပူကြီးများလို့တက်တာနဲ့ဦးနောက်အမေရောင်လို့တက်တာနောက်ဦးနောက်ထဲငှက်ဖြားဖို့ဝင်လို့တက်တာတွေအကြောင်းပြောပြီးမှဒီနေ့မှာတော့ဗ virus ပိုးကြောင့်ဦးနှောက်ရောင်ယောဂါဖြစ်လို့တက်တာအကြောင်းဆက်ပြောအောင်ဆရာဒီ virus ပိုးကြောင့်ဦးနှောက်ရောင်လို့တက်တာကမြန်မာနိုင်ငံမှာဒီကလေးငယ်တွေမှာဖြစ်တဲ့အခါမှာဘာကအရေးအကြီးဆုံးဖြစ်မလဲဆရာ
virus ပိုးတွေကယောဂါမျိုးစုံဖြစ်စေနိုင်တယ်ပေါ့နော်အဲဒီအချိန်မှာတချို့မှာတော့ဦးနှောက်မှာတွားပြီးတော့ဦးနှောက်ရောင်လာဖြစ်စေနိုင်တယ်ဥပမာရေကြောင်ကလေးတိုင်းပေါ့တယ်ဗျဒါပေမဲ့အများကြီးမှာတယောက်ကပဲလူ9000 6000မှာတယောက်ကဦးနှောက်ရောင်ဖြစ်မယ်အဲလိုပဲရေယုံပေါက်တယ်ဦးနှောက်ရောင်ဖြစ်တဲ့ကလေးကတော့ရှားတော့ပါဘူးလူပဲတပြင်းပိုးတွေပေါ့နော်ဥပမာအပြင်ပချက်ရောင်မန့်ကလည်းဦးနှောက်ရောင်လာဖြစ်နိုင်တယ်နောက်ဂျပန်ဗိုင်းရပ်စ်ပိုးတမျိုးကြောင့်ဖြစ်တဲ့ဂျပန်ဦးနှောက်ရောင်ရောဆိုလည်းရှိပါအဲ့ဒါတွေကတော့ကျွန်တော်တို့အနေနဲ့ဆေးရုံတွေမှာအများကြီးမဟုတ်ပေမဲ့တွေ့နေရတော့ပေါ့နော်ဥပမာကလေးဆေးလို့ဟာမျိုးမှာတလမှာတယောက်နှစ်လမှာတယောက်တလူမျိုးတော့တွေ့ရတော့အများကြီးတော့တွေ့တာမဟုတ်ပါဘူး။ဒါပေမဲ့ဒီယောဂါတွေရဲ့အရေးကြီးတဲ့ချက်ကတော့ဒီပြောက်တဲ့နှုံးကလည်းတော်တော်လေးများတယ်ဗျ။33ရာရင်လုံး3ယောက်မှတယောက်လောက်ကအသက်ဆုံးရှုံးနိုင်တယ်။အဲဒီလိုမဖြစ်ခဲ့တော့မှရှင်ပန်သွားတဲ့ကလေးတွေမှလည်းတုံးဖို့လိုပုံလောက်ကခြေလက်မတော်စမ်းလာလို့ဆွမ်းနာမကြဖြစ်တာဘူး။ဒီနောက်ပိုင်းဆိုင်ရာထိခိုက်မှုပေါ့နော်ဖြစ်ပြီးကြံတက်ပါလား။ဒါကြောင့်မလို့ဒါရီယာရေးကြည့်ပါလား
။ဟုတ်ကဲ့။အခုလိုမျိုးဒီယောဂါကဟိုအဖြစ်မများတော့လည်းပဲဒီဖြစ်လာရင်အရန်ပြင်းထန်တဲ့အတွက်ဒီယောဂါနဲ့ပတ်သက်ပြီးဆရာကြီးအစရေရမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားရောရှိလား
အဲအဲ့ဒါကတော်တော်လေးခက်တယ်ခင်ဗျဒါကြောင့်မလို့ဒီကာကွယ်ဆေးတွေကိုတုံးလာတယ်ပေါ့နော်ဥပမာကျွန်တော်တို့နိုင်ငံလို့ဆိုကျွန်တော်တို့မတုံးသေးဘူးမရေကြောက်ကာကွယ်ဆေးပုဂ္ဂလိကကဏ္ဍမှာတော့ရှိပါတယ်ဒါပေမဲ့အများပြည်သူကကမဲ့ထုတ်ပေးတဲ့အချိန်မှာတော့ကျွန်တော်တို့မတုံးနိုင်သေးဘူးပေါ့ဥပမာရေကြောက်ဖြစ်တယ်ရေကြောက်ဖြစ်တာကိုကာကွယ်ထားရင်အုံနောက်မရောက်ဖြစ်တာကိုကာကွယ်ပြီးသားဖြစ်အဲ့လိုပဲပချက်ရောင်ယောဂါလည်းတချို့နိုင်ငံတွေကထည့်ထူတယ်ပေါ့နော်ဝတ်သက်ပချက်ရောင်ကြိုက်သူအဲ့လိုတို့ပိကကဏ္ဍမှာတော့ရှိပါတယ်အဲ့လိုထိုးဆိုင်ရင်ဒါအပြင်လည်းပချက်ရောင်မဖြစ်ရင်အုံနောက်ရောင်မဖြစ်ဘူးပေါ့ဒီအရှိတောင်အရှာရေလို့ပြောပဲနဲ့အရှိအရှာပေါ့ဒီဂျပန်လို့အိန္ဒိယလို့တရုတ်တို့ဒီလောက်ကျွန်တော်ပတ်ဝန်းကျင်မှာဖြစ်တတ်တာဂျပန်အုံနောက်ရောင်ယောဂါဖြစ်ပါတယ်ဒါလည်းဗိုင်းရပ်စ်ပိုးကျမျိုးကြောင့်ကူးစက်တာပေါ့နော်အဲ့တော့ဒီဂျပန်အုံနောက်ရောင်ယောဂါဆိုလို့ရှိရင်ကာကွယ်ဆေးနဲ့ကာကွယ်ထားလို့ရတယ်အိန္ဒိယနဲ့ China တချို့ဒီမီပေါ်လာအိုစ်တရုတ်နဲ့ China တချို့ Thai ဒါတွေမှာဆိုလို့ရှိရင်တော့ကာကွယ်ဆေးကိုပုံမှန်ထိုးနေတဲ့မြန်မာကာကွယ်ဆေးတို့စီမံချက်ဒီမှာပါနေပါလားကျွန်တော်တို့ဒီမှာဘယ်မှာပါဝင်လာလေးပါဦးဒါပေမဲ့ပြင်ပပုဂ္ဂိကကဏ္ဍမှာတော့ဂျပန်အုံနောက်ရောက်ကာကွယ်ဆေးရရှိပါအဲ့ဒါကို6လအထက်ကလေးဆိုထိုးလို့ရပါလေအနည်းဆုံး3လကြီးချပြီးတော့ဒုတိယကြိမ်ထိုးရပါလား
ဟုတ်ကဲ့ဆရာ
ဒီမှာဂျပန်နဲ့ထိုင်ဝမ်နဲ့မှာတော့အဲ့ဒီကာကွယ်ဆေးကိုစောစီရတုံးလာတော့သူတို့ဒီမှာအခုဆိုရင်ဖြစ်ပေါ်လို့ကတော်တော်လေးလဲသွားတာသိရပါလားအော်ဒီဂျပန်ဥနာရောင်ယောဂရဲ့ထူးခြားချက်ကတော့ဂျပန်ဥနာရောင်ယောဂဗိုင်းရပ်စ်ကဝက်ထဲမှာနေတယ်နေပြီးတော့ချင်းပေါ့နော်ရေဖို့ရေသူမျိုးနေမှာပောက်တဲ့ချင်းမျိုးပေါ့နော်ဆင်ကျတော့ဘိုးကိုတဲဆောင်တဲ့ချင်းမျိုးအဲ့ဒါကိုက်တာကြောင့်ဖြစ်တတ်ပါလားအဲ့ဒါကြောင့်ရေသူမျိုးနေကိုရှင်းရင်းလာလို့ရှင်းမကိုက်အောင်နေတာစည်းစိမ်ချင်အောင်တုံးတာဒီချက်လက်တွေလည်းဒီအဲဂျပန်ဥနာရောင်ကကာကွယ်တဲ့နေရာမှာထောက်ပြဖြူပါလေအထူးသဖြင့်ဥကမွေးတဲ့နေရာနဲ့မီးတဲ့နေရာတွေမှာပေါ့နော်အရေးကြီးပါတယ
်ဟုတ်ကဲ့အခုလိုဒီမကာကွယ်မိခဲ့လို့ပဲဖြစ်ဖြစ်ဒါမှမဟုတ်လေကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရင်ရောဆရာကြီးဒီယောဂါကိုစောစောစီစီသိဖို့လက္ခဏာတွေကဘာတွေကိုစောင့်ကြည့်ဖို့လုပ်မလဲ
အထူးသဖြင့်တော့ဒီကလေးတွေမှာဖြားတယ်ဖြားပြီးတော့တက်တယ်တော့တက်တဲ့အခါမှာရိုးရိုးပူချိန်ကြီးလို့တက်တာမျိုးမဟုတ်ပဲနဲ့တက်တဲ့အချိန်ကြာတယ်ပေါ့။နောက်ပြီးတော့ကြလို့တတိအချိန်လေးပြောင်းလဲတဖြည်းနဲ့တတိပူလစ်လာတယ်၊မှိန်လာတယ်။ကျန်တဲ့အုံနောက်ရောချွေးမှုရဲ့လက္ခဏာတွေပေါ့လေ။မျိုးစုံပြနေမှာဥမာကြီးတစ်ဖက်နဲ့တစ်ဖက်မတန်တာတော့လိုင်းချောက်လို့ရှိရင်ယာရင်ထိုးပြီးတော့ခန္ဓာကိုယ်နေသားကိုမထိမ့်သိမ့်နိုင်တာပေါ့နော်။ဒီလိုမျိုးသူဖြစ်တဲ့နေရာပေါ်မူတည်ပြီးတော့ဒီကပြရတာတော့ပြားတယ်ပြီးတော့ကလေးကအရင်လက်သွားတယ်ခွင်းနဲ့တက်တယ်ပေါ့နော်အဲ့ဒါတွေကအဓိကပါဦးကဦးနောက်ထဲမှာပရက်ရှာတက်လာလို့ရှိရင်လည်းတခါတည်းကကလေးကကော့လေနေတယ်ပြီးတော့အရင်တက်တယ်နောက်တစ်ခါတော့အသက်ရှူရတာတော့ပါလို့ဖြစ်သွားနိုင်ပါ
ဟုတ်ကဲ့အခုလိုဒီယောဂလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့ဆေးရုံဆေးခံအများဆုံးပြပြီးကုသဖို့လိုတာပါဆရာနော်အဲ့ဒီနေရာမှာဆရာရင်ဒီဦးနောက်ရောင်တာကနေပြီးတော့တက်တဲ့အဆင့်မဖြစ်အောင်ကာကွယ်နေတဲ့အနေထားရောရှိလား
အဲ့ဒီလိုတော့မဖြစ်ဘူးပေါ့နော်သူကတကယ်တော့ဒီယောဂပုံဝင်လဲဆိုတာလေဥပမာဂျပန်ဥနာရောင်ယောဂဆိုရင်ဥပမာလူ300လောက်ဝင်တော့မှအဲ့တော့ဖြစ်တာပေါ့နော်ကျန်တချို့ဆိုမတိလိုက်သေးတဲ့တော့ကျော်လာတတ်နိုင်တယ်ပေါ့နော်အဲ့တော့ခုနလိုဥနာဂျပန်ဒီဗိုင်းရပ်စ်ခလာရှိနေတတိလက်တွေခြေလက်တွေအမလို့ရှားနေတာဖြစ်တယ်စသဖြင့်ကျွန်တော်တန်လျာဖြစ်ရင်တော့ကျွန်တော်တို့က
လုံးလဲလုံးလို့ရတယ်ဆိုရင်ခါရိုးချက်ကြီးယူပြီးတော့ဆစ်ဆေးကြည့်ပါလေဒါလည်းဟိုကောင်းနေမှာတိတ်ပြီးတော့ pressure မညာနေမှာလုံးလို့ရပါတော့ကွန်ပျူတာတက်မှာပေါ့နော် MRI ရကြည့်လို့ရတယ်တော့ခါရိုးချက်ကြီးမှာပဲကြည့်ပြီးတွေးမှာပဲကြည့်ပြီးဒီ virus ကိုတိုက်တဲ့ပရိပစ္စည်းရှိသလားဆိုတာတော့ဝိုက်တဲ့နည်းနဲ့ယောဂကိုရှာဖွေလို့ရပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီ
ခွဲခွဲအဖြစ်တက်ပြီးတတာတော့ပေါ့နော
်ဟုတ်ကဲ့ဆရာအခုလိုတခွဲခွဲကလည်းသိကြပြီအချိန်မီကုသမှုပေးနိုင်မယ်ဆိုရင်ဆရာပြန်ကောင်းလာနိုင်တဲ့အနေအထားက
ကုသမှုကတော့ဘယ်လိုလဲဆိုဒီ virus ကိုတွေကြတော့ပိုးတရာလုံးလို့ရတာဟိုခြေယုံ virus ကိုတမျိုးပဲရှိတာဒါဟိုဒီယောဂပိုးဆိုတာဒီတော့ပြောလို့လည်းခက်တော့ကျွန်တော်ကတော့တကယ်လို့ကလေးရ virus ဟုတ်တော့ရောင်ရောင်ရဲ့လက္ခဏာတွေရှိတယ်ကလေးရတော်တော်လေးအမြဲရှိတဲ့လက္ခဏာရှိရင်ဒီရှိကိုရှာကြံပြီးတော့ထိုးခိုင်းပါဒါလို့ဆိုဒီတစ်ခုတည်းကပဲ antivirus ဆေးရှိတာပေါ့ကျန်တဲ့ virus တွေမှာတော့သူတို့တတ်တဲ့ဆေးမရှိပါဘူးဒီလူသားရဲ့အခြေအနေပဲဟိုတဲ့တက်တာကိုကြည့်မယ်အဲ့လိုတက်တယ်တော့သူရဲ့ဟိုလိုအပ်ချက်တွေဖြည့်ပေးရတယ်ဖိတ်ပြီးတော့ virus ကိုတည်ရအောင်လုံးလုံးမရပါဘူ
းဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီကာကွယ်ဆေးထိုးပြီးကာကွယ်ဖို့ကအရေးကြီးဆုံးလို့ဖြစ်လာတာပေါ့ဆရာနော
်ကာကွယ်ဆေးထိုးတာကအရေးကြီးတယ်နောက်တော့ဒီလိုဖြစ်ရင်စောစီးကူကြတဲ့ခုကောင်းတဲ့စကားကဗိုင်းရပ်စ်ကိုမထနိုင်ဘူးလေ other supported measure ပေါ့နော်လုပ်ပြီးလို့ရတဲ့ဟာလေးတွေစောစီးလုပ်ပြီးနိုင်တော့လေအဲဒီအပြစ်မျိုးဝင်နိုင်တာလေးအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
မင်းစီစဉ်တင်ဆက်တဲ့ကျမကြီးခန္ဓာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တိုင်းရင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်နေဆက်ခြေဆိုင်တိုင်းရင်သတင်းတောက်တွေကနေတိုင်းရင်သားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်တော်ဖုံးရံမြို့နယ်ဘက်မှာအစိုးရစစ်တပ်ကနေတိုက်ခတ်တိုက်ခိုက်မှုကြောင့်ခရိုင်ရဲ့အဖွဲ့ဝင်2ဦးကြာဆုံးပြီး2ဦးကိုဖမ်းဆီးသွားခဲ့ပါတယ်။ရွှေမြေတွေဖုံးပြီးတော့ပျက်စီးသွားတဲ့လေယာဉ်မြေတွေအတွက်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်လေသမား40ကျော်ကနေနင့်နာကြေးရဖို့တောင်းဆိုခဲ့တဲ့ဆိုတာနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဦးဆောင်ရေးဆွဲတဲ့နိုင်ငံရေးမူပေါင်းကို UNA ရဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းအဖြစ်တင်သွင်းခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတတိယမျိုးကိုဆမ်မင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်တော်ဖုံညောင်မြို့နယ်မုံလွဲချောင်းတစ်ဖက်ကန်းကကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာ9ရှစ်တန်းစခန်းတစ်ခုကိုအစိုးရစစ်တပ်ကနေလာရောက်ပစ်ခတ်မှုကြောင့် KIA အဖွဲ့ဝင်တို့ကြာဆုံးပြီးတဦးကိုဖမ်းဆီးသွားတယ်လို့ KIO ပြောရေးဆိုခွင့်ရဥလာနန်ကပြောပါတယ်ဒီဇင်ဘာလ19ရက်နေ့က KIA ရှစ်တန်းစခန်းကိုအစိုးရတပ်ခမာယာတရင်63ရက်နေ့တပ်ဖွဲ့ကနေလာရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာ19ရက်နေ့ကလိုက်စာပိုလောင်းတင်နန်းကျောင်းမှာအစိုးရစစ်တပ်ကလက်နက်ကြီးပစ်ခတ်မှုကြောင့်ဗိုလ်လောင်း23ဦးသေဆုံးခဲ့တဲ့တလပြည့်တဲ့နေ့နဲ့လဲတိုက်ဆိုင်နေသလိုအစိုးရဘက်ကကချင်ပြည်နယ်မှာတည်ငြိမ်မှုနဲ့လုံခြုံမှုမရှိအောင်ဖန်တီးနေတယ်လို့ဦးလာနန်ကပြောပါတယ်ကချင်ဒေသမှာနှစ်ဖက်တပ်တွေအကြားစစ်ရေးတင်းမာမှုတွေရှိနေသေးတယ်လို့ဒုက္ခသည်စခန်းတွေကိုလည်းလုံခြုံရေးကြောင့်ဆိုပြီးအစိုးရဘက်ကစားနပ်ရိက္ခာပို့ဖို့ပိတ်ပင်ထားတယ်လို့စခန်းကော်မတီဝင်တွေကပြောပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကတရုတ်နိုင်ငံကူမင်းမြို့ကိုတင်ပို့တဲ့ gas pipeline တစ်လျှောက်မှာရွှင့်မြေတွေဖုံးလွှမ်းပြီးပျက်စီးသွားတဲ့လေယာဉ်မြေပိုင်ရှင်တွေအတွက်ဒရုန်းနဲ့ကြေးရဖို့အတွက်မြို့နယ်အုပ်ချုပ်ရေးမှူးစီကိုတောင်းဆိုခဲ့ကြပါတယ် gas pipeline တစ်လျှောက်ရွှင့်ဖုံးခံရတဲ့ကြေးရပေါင်း10ရွာကလေယာဉ်မြေပိုင်ရှင်40ကျော်ခန့်ဟာဒီဇင်ဘာလ19ရက်နေ့မှာနိနာကြေးတောင်းဆိုခဲ့ကြတာပါအခုလိုလေဓမားတွေတောင်းဆိုတဲ့အပေါ်ပျက်စီးသွားတဲ့လေယာဉ်မြေတွေကိုတိုင်းတာပြီး2015ဇန်နဝါရီလမှာဖြည့်ရှင်းပေးမယ်ဆိုပြီးမြို့နယ်အုပ်ချုပ်ရေးမှူးကပြောထားပါတယ်။လွန်ခဲ့တဲ့နှစ်တွေကပိုက်လိုင်းကြောင်းပျက်စီးသွားတဲ့လေယာဉ်မြေတအေကကိုစပါး85တင်းနှုန်းတတ်မှတ်ပြီးစပါးတင်းကို9500ကျပ်နှုန်းနဲ့တချို့ကြေးရွာတွေမှာလျော့ကြေးပေးခဲ့ပေမဲ့မလကျွန်းပြိုင်စစ်ကေနန်းဖဲတောင်ကဒီစတဲ့ကြေးရွာကလေဓမားတွေကတော့နှစ်နာကြေးမရဘူးလို့ဒေတာခန့်တဲ့ဓမားတွေကပြောပါတယ်။
ရှမ်းပြည်တောင်ပိုင်းလင်းခဲခရိုင်မိုင်းပန်မြို့နယ်အတွင်းမှာလမ်းဖောက်နေတဲ့အင်ဂျင်နီယာတပ်အတွက်လုံခြုံရေးပေးတဲ့တပ်ကထောင်ပိုင်းနင်းမိလို့မြမတပ်မတော်အရာရှိတဦးအပါအဝင်3ဦးထပ်မံဒဏ်ရာရရှိခဲ့ပါတယ်။ဒီဇင်ဘာလ22ရက်နေ့နနက်ပိုင်းမိုင်းပန်မြို့တောင်ဘက်16မိုင်အကွာခိုင်းနောင်ငင်းဒေသမှာဖြစ်ပွားခဲ့တာပါ။မြမတပ်မတော်ဘက်ကတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့လက်ထက်လို့ဆွဆွဲထားတယ်လို့ရှမ်းပြည်တပ်မတော်ဘက်ကတော့ခမရ332ကလုံခြုံရေးအတွက်ထောင်ထားတဲ့မိုင်းကိုမိုးနဲ့အခြေဆိုင်လှူရှားစစ်ကြောင်းကနင်းမိတာဖြစ်တယ်လို့ပြောပါတယ်။ရှမ်းပြည်တပ်မတော်နဲ့မြမအစိုးရတပ်တို့ဟာပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကလည်းအဲ့ဒီဒေသမှာရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့လို့မြို့ရင်းမြို့ပြင်ဝင်ထွက်သူတွေကိုလုံခြုံရေးတင်းကျပ်စစ်ဆေးလို့ဒေသခံတွေအတွက်အခက်အခဲရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်။
မွန်ပြည်နယ်ရေးမြုံနယ်အန်တင်းကျေးရွာမှာတိစောက်ဖို့လျားထားတဲ့ကြောက်မီတွေတုံတက်အားပေးစက်ယုံစီမံကိန်းရက်ဆိုင်ရဲ့အတွက်ဒေတာခန့်ဆရာတော်ခုနှစ်ပါးနဲ့ဖွဲ့ဟာမွန်ပြည်တစ်ပါတီဗဟိုဌာနချုပ်ကိုလာရောက်ပြီးတင်ပြကူညီတောင်းခံခဲ့ပါတယ်။ဒီဇင်ဘာ21ရက်နေ့ကတွေ့ဆုံမှုမှာမွန်ပြည်တစ်ပါတီဘက်ကကြောက်မီတွေစက်ယုံတိစောက်ရေးစီမံကိန်းကိုလက်မခံတယ်လို့၎င်းတို့အနေနဲ့ကန့်ကွက်သွားမယ်ဆိုပြီးပြောဆိုခဲ့တယ်လို့အန်တင်းကျေးရွာတိုက်အုပ်ဆရာတော်အရှင်နန္ဒကပြောပါတယ်။စက်ယုံဆောက်လို့မဲ့တိုယိုထိုင်းကုမ္ပဏီဘက်ကတော့စက်ယုံကိုစိုးကျိုးမဖြစ်ပွားအောင်ခိမိနီစနီနဲ့တိဆောက်သွားမယ်လို့ပြောဆိုနေပေမဲ့ဒေတာခန့်တွေလူမှုအဖွဲ့အစည်းတွေကစီမံကိန်းကိုလက်မခံဘဲကန့်ကွက်ဆန္ဒပြမှုတွေရှိနေပါတယ်
ကရင်ဖြူမျိုးနွယ်စုများနေထိုင်ရာဒေသဖြစ်တဲ့ပင်လောင်ပြင်မနာလေဝေတန်တော်မြို့နယ်တွေမှာရှိတဲ့ကျေးရွာပေါင်း100ကျော်ကဒေသခံတွေစုပေါင်းပြီးပြင်မနာမြို့နယ်မြလင်းရွာမှာဒီဇင်ဘာ21ရက်နေ့မှာကြာရောက်တဲ့ကရင်အမျိုးသားနှစ်သစ်ကူပွဲတော်ကိုပထမဆုံးအကြိမ်စတင်ကျင်းပခဲ့ပါတယ်။ကရင်ဖြူတွေနေထိုင်တဲ့ဒေသမှာနှစ်သစ်ကူကျင်းပတာပထမဦးဆုံးအကြိမ်ဖြစ်တဲ့အတွက်အခုမှကိုရိုးရာယဉ်ကျေးမှုတွေကိုပြန်တွေ့ရတယ်လို့ဒေသခံတဦးဖြစ်တဲ့စောတင်အောင်ကတော့ပြောပါကရင်နှစ်သက်ကူပွဲတော်ကိုကရင်ပြည်နယ်မွန်ပြည်နယ်ရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးမှစတဲ့နေရာဒေသအပြင်နိုင်ငံအမြောက်များမှလည်းကရင်နှစ်သက်ကူပွဲတော်ကိုကျင်းပခဲ့ကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်ဒီဇင်ဘာလ20ရက်နေ့ကနေ24ရက်နေ့အထိကျင်းပခဲ့တဲ့ UNA ရဲ့ညီညွတ်တော်တိုင်းရင်းသားများမဟာမိတ်အဖွဲ့ရဲ့ရန်ကုန်မြို့အစည်းအဝေးမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဦးဆောင်ရေးဆွဲတဲ့နိုင်ငံရေးမူပေါင်းကို UNA ရဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းအဖြစ်တင်သွင်းခဲ့ပါတယ်အဲ့ဒီမူပေါင်းကတခြားအဖွဲ့အစည်းတွေရေးဆွဲတဲ့မူပေါင်းနဲ့ဘလို့ကွာခြားမှုတွေရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးထားပြီးခုလိုတင်ဆက်ထားပါတယ်ရှင်
။တတိုင်းပြည်လုံးအမျိုးသားပြန်လည်တင့်မြင့်ရေးအတွက်တွေ့ဆုံဆွေးနွေးမိနီလန်နိုင်ငံရေးဆွေးနွေးမှုမူပေါင်းတစ်ခုကိုရှမ်းတိုင်းနာမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD ကနေဦးဆောင်ရေးဆွဲပြီး UNA ရဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းဖြင့်တင်သွင်းခဲ့ပါတယ်။အဲ့ဒီမူပေါင်းနဲ့တခြားအဖွဲ့အစည်းတွေရေးဆွဲတဲ့မူပေါင်းနဲ့ဘယ်လိုကွာခြားမှုတွေရှိလဲဆိုတာကိုမူပေါင်းရေးဆွဲရေးကော်မတီဝင် SNLD ရဲ့တုတေသနဌာနမှဇိုက်ထွန်းအေးကအခုလိုပြောပါတယ်
နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကိုစတင်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲတခြားတစ်ဖက်မှာဒီအပြစ်ခတ်ရက်တွေကိုလည်းဆွေးနွေးသွားဖို့ကျွန်တော်တို့ကအပြိုင်တဘောမျိုးကျွန်တော်တို့ကထည့်သွင်းရေးဆွဲထားပါတယ်အပြစ်ခတ်ရက်တွေရဲ့ဖြစ်စဉ်တွေကဒီပေါ်မှာလာပြီးနှောက်နှေးနေတာတို့ဒီပေါ်မှာလွှမ်းမိုးတာကိုမဖြစ်စေဖို့ကျွန်တော်တို့ကဒီအချက်လက်တွေထည့်သွင်းပြီးမှရေးဆွဲထားတာဖြစ်တယ
်တိုင်းဒေသနဲ့ကန်အဖွဲ့အစည်းတွေဖြစ်တဲ့ UNFC ခွန်ညညတို့တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကနေရေးဆွဲထားတဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းကိုတော့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကနေမွန်ဘာဒါနဲ့အခုလိုပြောပါတယ်
တော်ကွန်ပုတ်လာတော့မှဒီကတည်းကအောင်တော့လေဆက်ကတည်းကတော့ကလည်းတော်ကွန်ပုတ်
ကျွန်တော်တို့ကပြစ်ခတ်ရက်စေးကိုအရင်ကြိုးပမ်းပြီးမှနိုင်ငံရေးဆွေးနွေးဖို့လှုပ်ဆောင်သွားမယ်UNA အနေနဲ့ကတော့အပြစ်ခတ်ရစေးရေးဟာရှေ့မတိုးတာဖြစ်နေတဲ့ဆိုတော့နိုင်ငံရေးပါတပါးတည်းဆွေးနွေးသွားဖို့အမြင်ရှိနေတော့တို့အမြင်ကတင့်တော့မတင့်တော့ပြောလို့မနိုင်သေးဘူး
နိုင်ငံရေးဆွေးနွေးမှုမူပေါင်းရှိနေတဲ့အနေအထားမှာလုပ်ငန်းစဉ်ကြကြတစုတစီတည်းလုပ်ပေးနိုင်ဖို့လိုတယ်လို့ချင်းမိုင်ချေဆိုင်ပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကအခုလိုပြောပါတယ်
အခုအပြစ်ခတ်ရစေးမှာအသုံးပြုနေတဲ့ one test procedure ဆို one test procedure ဆိုတာဒီအားလုံးအတွက်လက်ခံနိုင်တဲ့မူတရားဆိုကျွန်တော်တို့ကကြားလူကြားအဖွဲ့တစ်ခုကိုစာပြုံးမှလုပ်ရမှာဖြစ်အားလုံးလက်ခံမှုကိုရရှိမှာဖြစ်ပါ
လက်ရှိမှာတော့နေပြီးတော့အစိုးရရေးဆွဲထားတဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းတောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရေးဆွဲထားတဲ့မူပေါင်း2010ရွေးကောက်ပွဲတွင်56ပါတီစုပေါင်းရေးဆွဲထားတဲ့မူပေါင်းတရင်တားလက်နက်ကန်အဖွဲ့အစည်းတွေစုပေါင်းထားတဲ့ WGEC ကနေရေးဆွဲထားတဲ့မူပေါင်းနဲ့အခု UNA မှာရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ခေါ်ကြားကောင်းပါတီကနေရေးဆွဲထားတဲ့မူပေါင်းဆိုပြီးရှိပါတယ်
ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းတောင်တန်းဒေသပင်ဒရာဘင်မြို့မှာ138ကြိမ်မြောက်ပိုင်ဆရာပွဲခေါ်ဘူမင်းအခွန်ဆက်သပွဲတော်ကိုဒီဇင်ဘာလ19ရက်နေ့ကနေ3ရက်3ရက်တိုင်းပျော်ပွဲရွှင်ပွဲတွေနဲ့ကျင်းပခဲ့ပါတယ်။အဲ့ဒီအခွန်ဆက်သပွဲမှာဘူမင်းထောင်အတွင်းမှာနေထိုင်ကြတဲ့မာရမာသက်လင်ငယ်ဒိုင်းနဲ့မျိုးစတဲ့ရွာစားနယ်စားတွေစုံစုံညီညီလာရောက်ပြီးဘူမင်းကိုအခွန်ဆက်သတဲ့ဒလိအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်။အခုကြားခဲ့ရတဲ့အသံကတော့18ဆမြောက်ဘူမောင်ဦးစော့ဖြူနေအိမ်ကနေမက်ခဲမဲနာနဲ့နေစားရွာစားတွေစီကဆက်သက်လာတဲ့အခွန်ကိုလက်ခံဖို့မြို့လေကမန်တန်းကိုတော့တဲ့အသံဖြစ်ပါတယ်။ဘူမောင်ကိုအခွန်ဆက်သက်လာတဲ့သင်္ကပါနေစားဖြစ်သူဟေရမန်မှုရွှေထီကအခွန်ဆက်သက်ရတာနဲ့ပတ်သက်လို့မရမစကနဲ့အခုလိုပြောပြပါတယ်
။ပန်စရာပွဲမှာအခွန်တော်ထားတဲ့ချုပ်တာ
ပန်စရာပွဲမှာအခွန်တော်ဆက်ရတယ်ဆိုတာကဗြိတိသျှလက်ထက်ကလေးကဆက်ပြီးလာကြတာဖြစ်တယ်။တောင်တန်းဒေသမှာတောင်ယာလောက်ကြတယ်။တောင်ယာလုပ်ငန်းပြီးတဲ့အခါတနှစ်တခါဘူမင်းစီသွားပြီးအဲ့တင်ရတယ်။အဲ့တင်တဲ့အခါကြက်တကောင်အရက်တပလင်းကစော်ရည်တပလင်းငွေ150ထည့်ရတယ်
။ဘူမအခွန်ဆက်သက်ပွဲကိုဘန်ဒရာဘန်မြို့မှာဗြိတိသျှလက်ထက်ကလေးကနှိုက်ဆိုင်နှိုက်တိုင်းတောင်ယာလုပ်ငန်းတွေပြည့်စုံတဲ့ချမ်းရဲတဲ့ရာသီမှာကျင်းပလာတာဖြစ်ပါတယ်။ဘုံမအဆန်းတွေဆန့်သက်လာပုံနဲ့ပဲသက်ပြီးတမိုက်ကြောက်ရအငင်းပေါ်စရာတွေရှိပေမဲ့ဘုံမမျိုးဆက်တွေကသူတို့ဟာပြိခုပြန်သားတော်မောက်စော့ပြန်ရဲ့ဆွေဆိုင်မျိုးဆက်တွေဖြစ်တယ်လို့ပြောဆိုကြပြီးသူတို့ကသူတို့မရမာမျိုးသားတွေဖြစ်တယ်လို့ခံယူထားကြပါတယ်။အခုလို့ဘုံမဖြစ်သူကိုအခွန်ဆက်သက်တဲ့ပွဲကျမ်းပါတဲ့အပေါ်မှာလက်ရှိရခိုင်ဝါမျိုးနဲ့အုပ်ချုပ်ရေးမှုဖြစ်သူဦးကျော်ဘကသူ့အမြင်ကိုအခုလိုပြောပါတယ်
။အမှန်စီမှာဆက်တကဒီပွဲကိုလည
်းဒီပွဲကိုကျွန်တော်အမြင်ပြောရရင်ကျွန်တော်တို့မှာတမိုင်းရှိတယ်ရိုးရရင်ကြီးမှုရှိတယ်ဆိုတာကိုပြသတာဖြစ်တယ်ပြီးတော့ဒီပွဲဟာအစဉ်လာတစ်ခုဖြစ်နေပြီဖြစ်တယ်တစ်ဖက်ကကြည့်ရင်လည်းကျွန်တော်တို့ဒေတာခန့်တောတူတောင်သားတွေအတွက်စီးပွားရေးရအကျိုးမရှိဘူး
စိုက်တကောက်တောက်တန်းဒေတာဘန်ဒရိုဘန်ခွာပုံမတ်ထောက်ကိုသွားကြိုက်တဲ့ထောက်ခရော14ခုနဲ့ကိုက်စားပြီးဘုံမအဆက်ဆက်ကအုပ်ချုပ်လာခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့စေဝါကလည်းစိမ့်မဲ့ခန့်ဘယန်စနိုက်နဲ့အသိများပြုထားပြီးဟေရမန်ခွာနေစားပုတ်တယောက်ကျော်နဲ့ဘုံမအဆက်ဆက်ကဒီကနေ့တိုင်အုပ်ချုပ်နေတာဖြစ်ပါတယ်
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကချင်ပြည်နယ်တော်ဖုံညောင်မြို့နယ်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာ9ရှေ့တန်းစခန်းတစ်ခုကိုအစိုးရစစ်တပ်ကနေလာရောက်ပစ်ခတ်မှုကြောင့် KIA အဖွဲ့ဝင်အူကြဆုံးပြီးတဦးကိုဖမ်းဆီးသွားတယ်လို့ KIA ဘက်ကပြောပါတယ်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကနေတရုတ်နိုင်ငံကူမင်မြို့ကိုတင်ပို့တဲ့ gas pipeline တစ်လျှောက်မှာရွှေမြေတွေဖုံးပြီးပျက်စီးသွားတဲ့လေယာဉ်မြေတွေအတွက်လဲပန်းရှင်40ကျော်ကနေနစ်နာကြေးရဖို့အတွက်မြို့နယ်အုပ်ချုပ်ရေးမှူးကိုတောင်းဆိုခဲ့ကြပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
နေဆက်ခြေဆိုင်တိုင်းရင်သတင်းတော့တွေစီစဉ်တင်ဆက်ထားတဲ့တိုင်းရင်သတင်းလွှာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင့်သံကြားစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ရှင်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။တမရဘာရက်အိုဘားမားကအမေရိကန်အိန္ဒိယဆက်ဆံရေးဟာ21ရာစုရဲ့ထူးခြားပြည့်စုံတဲ့မဟာမိတ်ဆက်ဆံရေးဖြစ်တယ်လို့သုံးထုတ်လိုက်ပါတယ်။ကျွန်တော်တို့မဟာမိတ်ဖြစ်မှုဟာနှစ်ဖက်ဘုံကျူးစည်းပွားအပြန်အလှန်လေးစားမှုဘုံစံတံပိုးတူညီမှုတွေပေါ်အခြေခံတည်ဆောက်ထားတာမို့အိန္ဒိယနဲ့အမေရိကန်နှစ်ဖက်လုံးကပြည်သူတွေအတွက်တိုးတက်ဖြစ်ထွန်းမှုတွေကိုဆောင်ကျဉ်းပေးနိုင်မှာဖြစ်တယ်လို့သမ္မတဥပမာကထောက်ပြလိုက်ပါတယ်။သမ္မတဥပမာကဆက်ပြီးကျွန်တော်တို့နှစ်နိုင်ငံလုံးအတွက်အရေးပါတဲ့လုံခြုံရေး၊စွမ်းအင်၊နည်းပညာနဲ့ကုန်သွယ်မှုတို့လိုကိစ္စရပ်တွေကောင်းမွန်တိုးတက်လာစေဖို့နှစ်ဖက်အစိုးရတွေအကြားစီးပွားရေးလုပ်ငန်းတွေအကြားနဲ့ပြည်သူတွေအကြားမှာဘလို့ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုတဲ့နည်းလမ်းတွေကိုဆက်ပြီးဆွေးနွေးနေတယ်လို့ထုတ်ပြောခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Michael Froman ကလည်းအိန္ဒိယရဲ့အကြီးအမားဆုံးလိုအပ်ချက်တွေဖြစ်တဲ့စိုက်ပျိုးထုတ်ကုန်မြင့်တင်ရေး၊ကုန်ထုတ်မှုမြင့်မားရေး၊ဝန်ဆောင်မှုလုပ်ငန်းအားကောင်းရေး၊အသစ်တီထွင်ဖန်တီးမှုမြင့်တင်ရေး၊ ကျမရင်းနဲ့ပညာရေးမြန်မာရေးလုံခြုံရေးအားကောင်းရေးနဲ့အိန္ဒိယရဲ့ကြီးမားလာတဲ့စွမ်းရည်လိုအပ်ချက်ပြည့်မီရေးစရာတွေအတွက်နှစ်နိုင်ငံလက်တွဲလုပ်နိုင်တာတွေအများကြီးရှိနေတယ်လို့လည်းဆိုပြလိုက်ပါတယ်။ဒီအတွက်ဥပမာအားဖြင့်အိန္ဒိယဝန်ကြီးချုပ်နရန္ဒရာမော်ဒီဦးဆောင်လုပ်နေတဲ့အိန္ဒိယမှာလှုပ်တီးလို့ခေါ်တဲ့ထွက်ကုန်စီမံကိန်းကိုအမေရိကန်အနေနဲ့အထောက်အကူပြုပေးဖို့အသင့်ရှိနေပါတယ်။ဒါအပြင်အမေရိကန်အိန္ဒိယကုန်သွယ်ရေးအခြားအဓိကမဟာမိတ်တွေနဲ့ကုန်သွယ်ရေးတွေကိုမထိခိုက်စေဘဲအိန္ဒိယရဲ့ကုန်ထုတ်လုပ်မှုမြင့်တင်ရည်ရွယ်ချက်အောင်မြင်အောင်အမေရိကန်အနေနဲ့ကူညီပေးနိုင်ပါတယ်။အသည့်တည်ထွင်ဖန်တီးမှုနဲ့ဤပညာအသည့်တွေအပေါ်အိန္ဒိယရဲ့အထူးအလေးထားပေးမှုနဲ့နိုင်ငံရဲ့ထွန်းတောက်လာတဲ့ရုပ်ရှင်လုပ်ငန်းတွေကြောင့်အိန္ဒိယအနေနဲ့ကမ္ဘာအဆင့်မီညာနာမူပိုင်ခွင့်ဥပဒေတွေကိုပြဋ္ဌာန်းအကောင်အထည်ဖော်ဖို့စိတ်အားထက်သန်နေမှာဖြစ်ပါတယ်။ဒီကိစ္စဟာအမေရိကန်နဲ့လည်းထပ်တူခန်းစားနိုင်တဲ့ကိစ္စဖြစ်ပါတယ်။တကယ်တော့သမ္မတဥဘားမားနဲ့ဝန်ကြီးချုပ်မော်ဒီတို့ဟာဒီညာနာမူပိုင်ခွင့်ဆိုင်ရာအဆင့်မြင့်လုပ်ငန်းအဖွဲ့တစ်ခုကိုဖွဲ့ထားကြောင်းကိုလည်းကြေညာခဲ့ပြီးသားဖြစ်ပါတယ်။ကုန်သွယ်ရေးကိုယ်စားလှယ်ဖရူမန်ကပဲနောက်ဆုံးအဆင့်မှာတော့နှစ်နိုင်ငံအနာဂတ်စီးပွားရေးဖြစ်ပေါ်ပြောင်းလဲမှုမှာအဓိကအကြဆုံးဖြစ်မဲ့အချက်ကတော့ပွင့်လင်းမြင်သာမှုရှိမှုရှေ့နောက်ညီညွတ်နိုင်မှုခမန်းတွက်ဆနိုင်ခြင်းကောင်းမှုတွေအပေါ်အခြေခံတဲ့စီးပွားလုပ်ငန်းခွင့်အရေးအသွေးရှိမှုပဲဖြစ်တယ်စီးမင်းစည်းကမ်းတွေနဲ့ဥပဒေကြောင်းအရတည်ငြိမ်မှုပေါ်ဆောင်နိုင်ရေးဖြစ်တယ်မူဝါဒတည်ငြိမ်မှုထိန်းသိမ်းရေးနဲ့တည်ထွင်ဖန်တီးမှုကောင်းတဲ့ဝန်ကျင်ပေါ်ဆောင်နိုင်ရေးဖြစ်တယ်အခွန်ရှင်းလင်းမှုရှိရေးနဲ့ခမန်းရလွယ်ကူရေးဖြစ်တယ်ရင်းနှီးမြှုပ်နှံမှုလက်ခံနိုင်စွာမြင့်တင်ရေးနဲ့အခွန်လျှော့ပေါ်ရေးဖြစ်တဲ့သက်ဆိုင်သူအားလုံးကိုအသိပေးအကြံတောင်းကတိုင်ပင်တဲ့လုပ်ငန်းစဉ်ပဲဖြစ်တယ်။အတီးပြုတ်ပေးမှုအစဉ်အဆက်ကိုလျှော့ချပြီးဘျူရိုကရက်ဌာနဆိုင်ရာကြိုးနီတွေကိုဖျက်ဖြစ်တာပဲဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။မစ္စတာဖရူမန်ကဆက်ပြီးနှစ်နိုင်ငံမဟာမိတ်ဖြစ်မှုကတော့အရင်တုန်းကရှိခဲ့တယ်လို့ပဲကျွန်တော်တို့လက်ထဲမှာပဲဆက်ရှိနေမယ်အခုဆိုရင်ဒီတာဝန်ရှိမှုကကျွန်တော်တို့နှစ်ဖက်စလုံးပေါ်ကြာရောက်နေပြီးအစိုးရထဲမှာပဲရှိနေရှိနေစီးပွားရေးလုပ်ငန်းထဲမှာပဲရောက်နေရောက်နေအမြဲဆုံးမယူတဲ့ NGO ကဏ္ဍမှာပါနေပါနေမကြာခင်ရလာတဲ့အချိန်ဟုံပေါ်အခြေခံပြီးဆက်အားကောင်းသွားအောင်လှုပ်သွားရမှာဖြစ်တယ်ကျွန်တော်တို့အနေနဲ့လက်တွေ့လက်လန်းမှီမဲ့ရည်မှန်းချက်ကြီးကြီးမားမားထားပြီးရှေ့ကိုအတူလက်တွဲချီတက်သွားရမှာဖြစ်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင
်။တရရှင်တို့ခုနဆင်ခဲ့ကြတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ VOA ရဲ့အပေါ်မှောက်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ဒီစီဇန်ကိုမနဲ့၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လှိုင်းနိုမီတာ16 kHz 100.83 ညလှိုင်းနိုမီတာ19 kHz 15.15 နဲ့လှိုင်းနိုမီတာ41 kHz 93.35တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါမယ်ရှင
်။အကြမ်းဖက်တိုက်ခိုက်မယ်လို့ချင်းချောက်တဲ့အတွက်ဒီ interview လို့အမည်ပေးထားတဲ့ဟာတာရုပ်ရှင်ကားကိုဖျန့်ချီဖို့အစီအစဉ်ကိုဆိုနီကုမ္ပဏီကရပ်ဆိုင်းလိုက်တယ်လို့ပြောခဲ့ပြီးသတင်းတစ်ပတ်အကြာကြာသပတေးနေ့မှာတော့အဲ့ဒီရုပ်ရှင်ကားကိုအမေရိကန်ရုပ်ရှင်ဝန်တွေမှာယုံတင်ပြသလိုက်ပါတယ်။ဒီဇကားမှာပူတွဲတျောက်ဆောင်တဲ့သူတဦးဖြစ်တဲ့ Seth Rogen နဲ့ပူတွဲဒါရိုက်တာဖြစ်တဲ့ Evan Goldberg တို့ကညတကောင်ရန်ချိန် Los Angeles မြို့မှာပြုလုပ်တဲ့ရုပ်ရှင်ပြပွဲကိုရောက်လာကြပြီးလာရောက်အားပေးတဲ့ပရိသတ်ကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။ Syria မှာ ISအစ္စလာမ်စစ်တွေးကြော်ရဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျော်ဒန်တိုက်လေယာဉ်မှုကိုပြန်လွှတ်ပေးဖို့ဖခင်ဖြစ်သူကပြန်ပန်ကြားလိုက်ပါတယ်ဂျော်ဒန်လီဒတ်ဘူမတ်အယ်ကာစီဘာဂူတစားကန်အဖြစ်နဲ့မဆက်ဆံမဲ့ဧည့်သည်တယောက်လိုပဲဆက်ဆံမှုအတွေ့ဘာသာရေးအစွန်းရောက်အဖွဲ့ကိုဖခင်ဖြစ်သူကပန်ကြားခဲ့တာပါအစ္စလာမ်စစ်တွေးကြော်တွေကိုတိုက်ခိုက်ချေမှုန်းရေးမှာပါဝင်လှုပ်ဆောင်နေမှုတွေကိုတိုးမြင့်ဖို့အတွက်တူရကီနဲ့အီရတ်ဝန်ကြီးချုပ်တို့ကြားမှာသဘောတူညီခဲ့ကြပါတယ်တူရကီနိုင်ငံအင်ကာရာမြို့မှာကြာသပတေးနေ့ကပြုလုပ်တဲ့နှစ်ဖက်ကြားဆွေးနွေးပွဲမှာအခုလိုသဘောတူညီမှုရခဲ့တာဖြစ်ပါတယ်အီရတ်နိုင်ငံအစိုးရအနေနဲ့တူရကီနဲ့တခြားတိုင်းပြည်တွေရဲ့ဆက်လက်ထောက်ခံမှုကိုမျှော်လင့်ထားပါကြောင်းအီရတ်ဝန်ကြီးချုပ်ဟိုင်ဒါအဘဒီကပြောဆိုလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့စီဇန်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ကျမကတော့နာနာချက်ပါVOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.